Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှိများရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ16ရက်မဟာအတကျန်အတက်နေ့တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ31 32နဲ့58တို့ကနေနားဆင်နိုင်ပါပြီဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်တော်ရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့ဒီမျိုးသားညီညွတ်ရေးအစိုးရ NUG ကိုဒီကနေ့ဖွဲ့စည်းလိုက်ပါတယ်အုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့ဘယ်လိုများသူတို့ကြိုက်တွေ့ကြပါမှာလဲန
ံပါတ်1ကပြည်သူလူထုရဲ့ကူကောဆောင်ရွက်မှုနဲ့သူတို့ရဲ့အုပ်ချုပ်ရေးကိုကျွန်တော်တို့ဟိုမလဲပတ်အောင်လုပ်ရမှာဖြစ်တယ်ကျွန်တော်တို့ရဲ့မဟာမိတ်ပြည်ထဲမှာရှိနေတဲ့တိုင်းသားမဟာမိတ်တွေနဲ့ပေါင်းဆက်ပြီးတော့ကျွန်တော်တို့ဒီနယ်မြေတွေကိုထိန်းချုပ်နိုင်အောင်ကျွန်တော်တို့ဟို
ဒီကနေ့ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီပြည်ထရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဝန်ကြီးဦးလွင်ကိုလက်က VOA ရဲ့မေးမြန်းမှုကိုပြောဆိုသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဒီကနေ့မှာတော့ဒီစကိုင်းတိုင်းကနီမြို့ပြင်မှာမနေ့ညတုန်းကဒေသကာကွယ်ရေးအတွက်ဖွဲ့ထားတဲ့အဖွဲ့တွေနဲ့စစ်တပ်နဲ့ထိတိုက်တွေ့ပြီးတော့ပြစ်ခတ်တာမှာ6ရောက်သေဆုံးခဲ့တဲ့အခြေအနေနဲ့အတူဒီကနေ့ကြားရောက်တဲ့နှစ်တစ်ကူတကြံအတက်နေမှာဆီယနာသိမ်းမှုစန့်ကျင်သူတွေကအတန်တိတ်တပိတ်ဝန်ထမ်းချင်းတပိတ်တွေပြုလုပ်ခဲ့ကြတဲ့အကြောင်းနဲ့ကချင်ပြည်နယ်နေရာတော်တော်များများမှာတော့စစ်ရေးကအရှိန်မြင့်နေတဲ့အခြေအနေနောက်စစ်ကောင်းဆောင်တွေပြည်သူအတန်ကိုနားထောင်ကြဖို့အမေရိကန်တန်မဟောင်းနဲ့ပေါမောက်ခါတို့ရဲ့တိုက်တွန်းချက်စတဲ့နောက်ဆုံးရသတင်းအနေနဲ့အတူသတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တောက်ကြညအတွက်ထိတ်တဲရောက်သတင်းတွေကိုမက်ခွာညူနဲ့ကိုဝင်းမင်းကိုကျော်ကျော်သိန်းနဲ့မက်ခွာညူတို့ကပြောပြပေးကြပါလိမ့်မယ်ရှင
်ပြောစလူတော်ကူစားပြုကော်မတီစီရ BH ကအမျိုးသားညီညွတ်ရေးအစိုးရ National Unity Government NUG ကိုဒီကနေ့ဖွဲ့စည်းလိုက်ပါတယ်စစ်ကောင်စီကထိန်းသိမ်းထားတဲ့ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုသမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အဖြစ်ဆက်လက်ထားရှိပြီးဒုတိယသမ္မတအဖြစ်ဒူဝေါ်လရှိလာပြည်တော်စုဝန်ကြီးချုပ်အဖြစ်မန်ဝင်းခိုင်တန်းတို့ပါဝင်ပါတယ်ဒီပြည်တော်စုဝန်ကြီးချုပ်ယာရုတာဝန်ဟာစစ်တပ်ကအာဏာသိမ်းဖြုတ်ချခံလိုက်ရတဲ့အစိုးရတို့ကမပါဝင်ခဲ့ပါဘူးနိုင်ငံခြားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင်ကာကွယ်ရေးဝန်ကြီးအဖြစ်ဦးကြည်မွန်တို့ကိုတာဝန်ပေးထားပါတယ်ဦးကြီးမဟာမြန်မာနိုင်ငံရေးနဲ့အစိုးရအဆက်ဆက်သမိုင်းမှာကာကွယ်ဝန်ကြီးဖြစ်တာဝန်ပေးခံရတဲ့ပထမဆုံးအရသာဖြစ်ပါတယ်။ဒါ့အပြင်ဒေါ်ခင်မမမျိုးကိုကာကွယ်ရေးဒုတိယဝန်ကြီးဖြစ်တာဝန်ပေးထားတာကြောင့်အရသာတွေထဲမှာပထမဆုံးဖြစ်တယ်လို့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနလည်းပါဝင်ပြီးဒေါက်တာလျံမုံစခေါင်းကိုဝန်ကြီးဖြစ်တာဝန်ပေးထားပါတယ်။နော်ဆူဇန်နာလှလှဆိုးကိုအမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနရဲ့ဝန်ကြီးဖြစ်တာဝန်ပေးထားပါတယ်။စုစုပေါင်းဝန်ကြီးဌာန၁၁ခုပါဝင်ပြီးဒေါက်တာဇော်ဝေဆိုးကပညာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာန၂ခုကိုပူးတွဲတာဝန်ယူထားပါတယ်။ဒုတိယဝန်ကြီး၁၂ယောက်ပါဝင်ပြီးဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနအတွက်ဒုတိယဝန်ကြီး၂ဦးကိုတာဝန်ပေးထားပါတယ်။မြန်မာနိုင်ငံမှာသမိုင်းဝင်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဟာမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ပြီးဒီလိုဖွဲ့စည်းတာကိုကြိုဆိုတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကပြောပါတယ်။မြန်မာလူထုအားလုံးငြိမ်းချမ်းစွာနဲ့စစ်တပ်ရဲ့ဖိနှိပ်မှုအောက်ကလွတ်မြောက်ပြီးလူထုရဲ့အကောင်းဆုံးအကျိုးစီးပွားကိုထိတ်တန့်ဦးစားပေးတဲ့အစိုးရတစ်ခုအောက်မှာ Federal Democracy ပြည်ထောင်စုအတွင်းတနေ့မှနေထိုင်နိုင်ကြဖို့အတွက်ဒါဟာအရေးကြီးတဲ့တိုးတက်မှုတစ်ရပ်ဖြစ်ပါတယ်လို့ SACM ကိုတည်ထောင်သူတူဖြစ်သူမြန်မာလူခွင့်ရေးအခြေအနေဆိုင်ရာအထူးကိုယ်စားလှယ်ဟောင်းပါမောက္ခရဟင်းလီကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ် NUG ဖွဲ့စည်းတဲ့အကြောင်းပြည်ထောင်စုတော်ကိုစားပြုကော်မတီကကြေညာပြီးနိုင်ပိုင်းအတွင်းမှာပဲ SACM ရဲ့ထုတ်ပြန်ချက်ထွက်လာတာဖြစ်ပြီး NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်အတိမတ်ပြုပြီးကြိုဆိုတဲ့ပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။နိုင်ငံတကာမျက်နှာစာမှာဘယ်သူကမြန်မာလူထုကိုကိုစားပြုရဲဆိုတာအခုဆိုရင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရှင်းသွားပါပြီ။အမျိုးသားညီညွတ်ရေးအစိုးရကိုမြန်မာနိုင်ငံအစိုးရအဖြစ်အတိမတ်ပြုရပါမယ်လို့ SACM ရဲ့ကြံတီထောင်သူအဖွဲ့ဝင် UNFFM ရဲ့ဥက္ကဋ္ဌဟောင်းမာဇူကီဒါရူစမန်ကလည်းပြောပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်မြန်မာလူထုရဲ့စန့်ကျင်လှုပ်ရှားမှုကိုပံ့ပိုးကူညီဖို့အတွက် SACM ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထူထောင်ဖို့အမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးအာထူကီရှက်ဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးရာဘူရိုကယာယီအကြီးတန်းဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့ဘတ်စ်ဘီရိုနဲ့ပြည်တော်စုလူတော်ကိုစားပြုကော်မတီ CRPH အကြားသဘောတူခဲ့ကြတယ်လို့အမေရိကန်အာရှပစိဖိတ်မီဒီယာဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်စစ်တပ်အုပ်ချုပ်မှုကိုစတင်ပြီးငြိမ်းချမ်းရေးကိုလူလားတောင်းတနေတဲ့မြန်မာလူထုကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတယ်လို့လည်းထုတ်ပြန်ချက်ထဲမှာပါရှိပါတယ်ဒ ဟာဖြင့်အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ CRPH အကြားဆက်သွယ်ဆွေးနွေးမှုကိုပထမဆုံးလူသိရှင်ကြားတရားဝင်ထုတ်ပြန်တာပဲဖြစ်ပါတယ်။ဒီဆွေးနွေးမှုနဲ့ပတ်သက်ပြီး CRPH ကဒီကနေ့ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်ထရေးနဲ့လူမှုကြီးကြရေးဝန်ကြီးဌာနဝန်ကြီးဦးလွင်ကိုလက်က VOA ကိုအခုလိုဖြေကြားခဲ့ပါတယ်။
မမေရကတော့ကျွန်တော်တို့ရဲ့ဆွေးနွေးမှုကအဲကျွန်တော်တို့ဒီ CRPH နဲ့အဲဒီအစပ်ဘူရိုဘက်ကနဲ့အဲနံပါတ်၁ကတော့လက်ရှိဖြစ်နေတဲ့အခြေအနေတွေအပေါ်မှာအဲကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်ဆရာနာရှင်အစိုးရရဲ့အကြံဖတ်တည်နေမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေအကြောင်းကျွန်တော်တို့ဆွေးနွေးရဲအဲပြီးလို့ရှိရင်ဒီကျွန်တော်တို့ MOC ရရှိရေးအတွက်ဘယ်လိုနည်းလမ်းတွေနဲ့ပူးပေါင်းဆောင်ကျွန်တော်တို့ CRPH ဘက်ကဆောင်ရွက်ထားဖို့ဟိုရှိတယ်ဆိုတော့ကျွန်တော်တို့အကြံပေးဆွေးနွေးခဲ့ပြီးတော့အဲဒီအစဒီအစပစိဖြစ်လို့တက်တာလည်းပဲအဲသူတို့အနေနဲ့ဘောဒီကရှိပါတယ်အဲ့ဒါလေးနဲ့ပတ်သက်စိတ်တပတ်တိုင်းကိုတင်ပြပြီးတော့အဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့ဟိုစီဗီချက်ပြီးတော့ကျွန်တော်တို့ပြောလို့ရပါတယ်
အမျိုးသားညီညွတ်ရေးအစိုးရကဒီကနေ့ပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဦးလွင်ကိုလက်ကအဲ့လိုဖြေကြားသွားတာပါရန်ကုန်မြို့အမေရိကန်တန်ယုံကလည်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပြန်လည်တည်ဆောက်ဖို့လိုလားတောင်းတသူအားလုံးအတွက်အမေရိကန်စင်တာမှာခရီးပင်တပင်ဒီကနေ့စိုက်ပျိုးခဲ့တဲ့အကြောင်းတန်ယုံ Facebook မှာတင်ထားပါဗျ။မြန်မာနိုင်ငံတဝန်းပုံစံမျိုးစုံနဲ့ဆက်ရှိနေတဲ့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်တပ်ကနေရောညပါအင်အားသုံးပစ်ခတ်ဖြိုခွင်းနေစေပါ။မင်းညာကသခိုင်းတိုင်းကဏီမြို့အနီးမှာစစ်ကောင်စီကပစ်ခတ်ဖြိုခွင်းလို့ဒေသခံပြည်သူ6ဦးသေဆုံးခဲ့ပြီးဒဏ်ရသူအနည်းဆုံး6ဦးရှိပါတယ်။မဟာဒဂျန်ကာလာအတွင်းဒေသအများပြားမှာဒေါ်လန်ဒဂျန်ဖြစ်တဲ့ဗိမောက်ကြသလိုအများဖြင့်လမ်းမော်ထွက်တာတွေမရှိလာပေမဲ့ကချင်ပြည်နယ်ဖားကန့်မြို့မှာတော့ဒီကနေ့ချီတက်ဆန္ဒပြကြပါတယ်
။စစ်ကြီးဆိုရင်ချုပ်ချပါမလား။စစ်ကြီးဆိုရင်ချုပ်ချပါမလား။စစ်ကြီးဆိုရင်ချုပ်ချပါမလား။ဆန္ဒပြမယ်ညီ
လေး။မုံရကဆန္ဒပြတဲ့ခေါင်းဆောင်ကိုဝေမိုးနိုင်မင်းကဖမ်းဆီးခံရပေမဲ့ဒီကနေ့မုံရမြို့မှာဆန္ဒပြဆိုင်ကတဲ့ပိတ်ဆက်လုပ်ကြပါတယ်။စနပြသူတွေကိုစစ်တပ်ကအင်အားသုံးဖိနှိပ်ထိန်းချုပ်ထားတဲ့ရန်ကုန်မြို့မှာဒီကနေ့တကြံအတက်နေ့ဝန်လဲချင်းတပိတ်ဆင်နွှဲကြပါတယ်။ပြောစရာတကြံမဟုတ်ပဲတော်လန်တကြံအဖြစ်သတ်မှတ်ထားကြတာကြောင့်ရန်ကုန်မြို့အနှံပျော်ပွဲရွှင်ပွဲတွေမရှိသလိုတကြံရေပက်ကစားတာတွေလည်းမတွေ့ရပဲလမ်းမတွေပေါ်မှာတိတ်ဆိတ်နေပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးအစိုးပြုတင်ပြဖို့အရှိတောင်အာရှနိုင်ငံတွေစဉ်းစားနေတဲ့အကြောင်းတန်တမန်အတိုင်းဝိုင်းကပြောပါတယ်။ဒီလာတဲ့ကျင်းပမဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးမတိုင်ခင်ဒီအဆိုပြုချက်ကိုစဉ်းစားလာကြတာပါ။မြမစစ်အစိုးရနဲ့ရွေးကောက်ခံလွှတ်တော်အမတ်တွေကြားဆွေးနွေးပွဲတွေဖြစ်ပေါ်လာစေရေးဂျားဝင်စိတ်ဆက်ပေးဖို့ရေရှည်လုပ်ငန်းစဉ်ရဲ့ပထမခြေလှမ်းအဖြစ်ဒီနီလန်ကိုစဉ်းစားနေကြတာပါ။အာဆီယံအစည်းအဝေးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လဲတက်ရောက်လာနိုင်ကြောင်းတန်တမန်တွေကပြောကြပါတယ်။အာဆီယံအစည်းအဝေးကျင်းပဖို့အတည်ပြုချက်မရသေးပေမဲ့ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့ဧပြီလ24ရက်မှာကျင်းပဖို့ရှိကြောင်းနဲ့အစည်းအဝေးတက်ဖို့အင်ဒိုနီးရှားနိုင်ငံကိုလေကြောင်းခရီးနဲ့သွားမှာဖြစ်ကြောင်းသူရဲ့ Facebook မှာတင်ထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ရိုက်တာကမိတာကိုစစ်ကောင်စီကအကြောင်းမပြန်ပါဘူး။ဒီကနေ့တောက်ကြနေမှာပဲမြမပြည်မှာအမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းတဲ့အကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီကနေ့ကြေညာခဲ့ပြီးအာဆီယံကပေးတဲ့ဘလို့အကူအညီမျိုးမဆိုသူတို့ပဲကင်တွယ်လှုပ်ဆောင်တဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးအစည်းအဝေးပေးမတက်သင့်ဘူးလို့ပြောခဲ့ပါတယ်မြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့စီးပွားရေးတွဲလုပ်နေတာကိုရပ်တန့်မယ်လို့တောင်ကိုရီးယားတမန်နီကုမ္ပဏီတစ်ခုကဒီကနေ့ပြောပါတယ်ဒီလိုစီးပွားရေးဖက်ဆက်လှုပ်ဆောင်မှုဟာဒီမိုကရေစီရေးတောင်းဆိုနေတဲ့စန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတဲ့စစ်ကောင်ဆောင်တွေအတွက်အကျိုးအမြတ်ဖြစ်နေတာကြောင့်ရပ်ဆိုင်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုထားတာပါ။ကာကွယ်ရေးဝန်ကြီးဌာနက40ရာခိုင်နှုန်းပိုင်းနဲ့မြမစီးပွားရေးဥပိုင် limited နဲ့တွဲလုပ်နေတာကိုရပ်ဆိုင်ဖို့ဆုံးဖြတ်လိုက်ပြီလို့ POSCO Coated and Color Company ကကြေညာတာပါ။ဒါပေမဲ့မြန်မာနိုင်ငံကနေထွက်သွားမှာတော့မဟုတ်ဘူးလို့ဆိုပါတယ်။ ထပ်ဆက်ကော်မတီကိုအပြည့်အဝပိုင်ဆိုင်ပြီးဆက်လက်လှုပ်ဆောင်နိုင်ဖို့အတွက် MEHR ကပိုင်ဆိုင်တဲ့အစုရှယ်ယာ30ရာခိုင်နှုန်းကိုဝယ်ခြင်းကြောင့် MEHR ကိုအကြောင်းကြားထားတယ်လို့ POSCO CNC ကော်မတီတာဝန်ရှိသူဖြစ်တဲ့မင်ဂျီယွန်းကပြောပါတယ်။ဒီပေါ် MEHR ဘက်ကအကြောင်းမပြန်သေးဘူးလို့လည်းသူကပြောပါတယ်။ဒီလိုဝယ်ယူဖို့အတွက် POSCO CNC ကုမ္ပဏီအနေနဲ့ဘလောက်ပေးရမယ်ဆိုတဲ့ခန့်မှန်းချက်အသေးစိတ်ကိုမပြောနိုင်သေးဘူးလို့မင်ဂျီယွန်းကပြောပါတယ်။ MEHR ကရောင်းဖို့ညှင်းတယ်ဆိုရင်မြန်မာနိုင်ငံမှာစီးပွားရေးဆက်လုပ်ဖို့ကုမ္ပဏီအနေနဲ့တခြားနည်းလမ်းတွေကိုရှာသွားမယ်လို့လည်းပြောပါတယ်။ဘလို့နည်းလမ်းတွေဆိုတာကိုတော့သူကမပြောပါဘူး။သူတို့ရဲ့သမဏိစီးပွားရေးလုပ်ငန်းဟာမြန်မာနိုင်ငံမှာလူနေမှုဝန်းကျင်တိုးတက်ရေးဆက်လက်အထောက်အကူဖြစ်စေပြီးနိုင်ငံစီးပွားရေးကိုဆက်ပြီးပံ့ပိုးကူညီသွားမယ်လို့မျှော်လင့်တဲ့အကြောင်း POSCO ကုမ္ပဏီရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ရှင်။အိန္ဒိယနိုင်ငံမှာကြာသပတေးနေ့က COVID-19 မကျုံးစဘူးကူးစက်မှုအမြင့်ဆုံးနဲ့အတည်ပြုလူနာ2,000,000ကျော်ရှိခဲ့တဲ့အကြောင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဆေးရုံကလေးနေနဲ့အောက်ဆီဂျင်တွေလည်းအလွန်အမင်းလိုအပ်လာနေပါတယ်။ဟိန္ဒူတွေရဲ့ဂင်ဂာမြစ်ထဲမှာလူတွေရပေါင်းများစွာရေချိုးတန့်စင်တဲ့ဘာသာရေးပွဲတွေနဲ့နိုင်ငံရေးစုဝေးပွဲတွေဟာအခုလိုမကြုံစဘူးကူးစက်မှုကိုဖြစ်လာနိုင်စေတဲ့အကြောင်းလူမှုကျန်းမာရေးဝန်ထမ်းတချို့ကပြောကြပါဗျာ။အမေရိကန်မှာတော့အရွယ်ရောက်သူ30ရာခိုင်နှုန်းကျော်ဖြစ်တဲ့ 88.5% သန်းကာကွယ်ဆေးအပြည့်ထိုးပြီးကြောင်းယောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာန CDC ကပြောပါဗျာ။အရွယ်ရောက်သူ48ရာခိုင်နှုန်းနဲ့ယောဂဒဏ်ကိုခံနိုင်ရည်နေပါတဲ့လူကြီးပိုင်းရဲ့80ရာခိုင်နှုန်းတို့ဟာပထမအကြော့ကာကွယ်ဆေးရထားပြီးကာကွယ်ဆေးအပြည့်အဝရထားတဲ့တက်ကြီးပိုင်းကတော့64ရာခိုင်နှုန်းရှိတယ်လို့ CDC ကပြောပါတယ်။ဥရောပနိုင်ငံတွေက80နဲ့အထက်လူကြီးတွေမှာ COVID-19 ဖြစ်ပွားနှုန်းညော့လာသလိုသေနှုန်းလည်းအနှိမ့်ဆုံးအဆင့်ထိကျလာတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။တိုချိုမှာတော့အိုလံပစ်ပွဲမတိုင်ခင်69ရက်အလိုမှာအာနာယလစ်ဘရယ်ပါတီရဲ့အတွင်းရေးမှူးချုပ်ကရုပ်သံအင်တာဗျူးတစ်ခုမှာကူးစက်မှုအသစ်တွေကိုမထိန်းနိုင်ဘူးဆိုရင်တော့အိုလံပစ်ပွဲကိုဖျက်သိမ်းတာဒါမှမဟုတ်ရွှေ့ဆိုင်းတာလုပ်ရမှာဖြစ်တဲ့အကြောင်းပြောခဲ့ပါတယ်ရှင်။ထိုင်းနိုင်ငံမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဒီသတင်းပတ်ထဲ9ရက်မြောက်စံချိန်ကျိုးလာတာနဲ့တပြိုင်တည်းတိုးများလာနေတဲ့လူနာတွေအတွက်အာဏာပိုင်တွေကအရေးပေါ်စေယုံတွေနဲ့ဟိုတယ်တွေမှာပါတင်ပြီးကူတာဖို့တိုးချဲ့ပြင်ဆင်ပေးနေရပါတယ်။လောလောဆယ်မှာဟိုတယ်23ခုမှာကရင်9,000အသင့်ပြင်ထားပြီးလူနာ2,000ဝန်းကျင်ရှိတဲ့အကြောင်းနဲ့9,000လောက်ထပ်ရောက်လာနိုင်တဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ကျန်းမာရေးဝန်ကြီးအနုတင်ချန်ဘီရာခူကတော့ဒီယောဂပြန့်ပွားနေတာကိုတလအတွင်းထိန်းချုပ်နိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းနဲ့ကန့်သက်စည်းမျဉ်းသစ်တွေမကြခင်ချမှတ်သွားမှာဖြစ်တဲ့အကြောင်းဒီကနေ့ကြေညာထားပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မခွာညူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညာရဲ့အနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်ပြည်တွင်းတိုင်းရင်းသားမဟာမိတ်တွေနဲ့ပေါင်းဆက်ပြီးနယ်မြေတွေကိုထိန်းချုပ်နိုင်အောင်စနစ်တကျပြင်ဆင်ဆောင်ရွက်နေပါတယ်လို့ဒီကနေ့ CRPH ကနေဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြည်ထရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဝန်ကြီးဦးလွင်ကိုလက်ကပြောဆိုလိုက်ပါတယ်နိုင်ငံတကာတရားဝင်မှုပြည်တွင်းတရားဝင်မှုရှိထားတာကြောင့်ပို့ပြီးတော့မှထိထိရောက်ရောက်ဆောင်ရွက်နိုင်တဲ့အခြေအနေမှာရှိတယ်လို့ကာကွယ်ရေးဝန်ကြီးဦးရီမွန်ကလည်းပြောပါတယ်NUG ကဒီကနေ့လုပ်တဲ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာ VOA ဝိုင်းတော်သူမဆုမြတ်မုံကမေးမြန်းထားတာနားဆင်ပါရှင်
။ခုဒီနေ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းလိုက်ပြီဆိုတော့ဒီအစိုးရအဓိကဦးစားပေးလုပ်သွားမယ့်ကိစ္စတွေကိုပထမအနေနဲ့မေးခွန်းအနေနဲ့မေးပြရစေ။ဒုတိယမေးခွန်းကတော့ဒီအခုအစိုးရကပေါ့နော်ဒီအတည်ကြားကနေပြတော့ပါလက်ပတ်နေရတဲ့အနေအထားဖြစ်ပါတယ်ဆိုတော့ဘလောက်ထိရောက်ရောက်လုံနိုင်မလဲဆိုတာလည်းသိချင်ပါတယ်။နောက်တတိယမေးခွန်းကတော့ဒီစစ်အာဏာသိမ်းမှုအမြန်ဆုံးအဆုံးတတ်နိုင်အောင်ပေါ့နော်တကယ်ပဲထိထိရောက်ရောက်လုံနိုင်မဲ့ဟိုဘလို့နီးလန်းနေပေါ့လေဗျူဟာတွေချထားတယ်လဲဆိုတာကိုသိချင်ပါတယ်ရှေးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဟိုပထမအဆုံးဟိုကျွန်တော်တို့ပြောကြားချင်တာကဒီလက်ရှိဒီအာဏာသိမ်းစစ်အုပ်စုဟာသူရဲ့ဒီအုပ်ချုပ်ရေးရန်ညာပြီးဆောင်နိုင်မှုအခြေအနေတွေနဲ့ဟိုလက်ရှိဒီချစ်ကိုသူတို့ဘောမှာအုပ်ချုပ်ဖို့ legitimacy လည်းမရှိဘူးထို့တူတူပဲ capacity လည်းမရှိဘူးဆက်ဆောင်နိုင်တဲ့အနေအထားမျိုးလည်းမရှိဘူးဆိုတာကျွန်တော်တို့တွေ့ရပါလိမ့်မယ်အဲဒီလိုမျိုးတူတူတူအပေါ်မှာဒီ control မရှိဘူးဆိုတာအစိုးရတရရဲ့ရှိတဲ့အင်ကာရက်ကိုသူတို့ရှိအောင်မဆောင်ရွက်နိုင်ဘူးဆိုတဲ့အဓိပ္ပာယ်ရှိပါတယ်
ဒီလို control မရှိဘူးဆိုတာလည်းသူ့လူလူဖြစ်တာမဟုတ်ပါဘူးကျွန်တော်တို့ February လဒီတရက်နေ့အာနာသိမ့်ရဲ့ပြီးကနေရဒီနေ့ဒီအချိန်ကြီးအားလုံးကဒီအစ်စ်ဒီရည်ရာကိုမလဲပတ်အောင်ညီညီညွတ်ညွတ်နဲ့အဲကျွန်တော်တို့တွန်းလှန်ဆောင်ရွက်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်။အခုကကြတော့ကျွန်တော်တို့ကဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးရင်လည်းအုပ်ချုပ်ရေးပိုင်ဆိုင်ရာကိစ္စတွေကျွန်တော်တို့အများနဲ့ပြောပြပါလိမ့်။လက်ရှိဒီအဲဒီပြည်သူအကောင်အထည်ပေးရမယ်တက်မလို့ဟာပြည်သူရဲ့တရားဥပဒေလို့စုံမွေးနဲ့လုံခြုံရေးကိုအကောင်အထည်မပေးနိုင်ခဲ့တဲ့ဒီသူကိုယ်တိုင်ကပဲဒါလေးကိုအကျန်းဖက်ချိုးဖောက်နေရဆိုတာတိတိတတ်တာထင်ထင်ရှားရှားရှိနေရဆိုတာကိုလေကျွန်တော်နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့တဲ့အနေနဲ့ပြောပါမယ်။ဒါဟာတတိယအဖြစ်တော့ဘာဖြစ်တာလဲဆိုလို့ရှိရင်ကျွန်တော်တို့ပြည်ငင်းငင်းချမ်းချမ်းနဲ့ဆန္ဒပြနေတဲ့ပြည်သူလူထုကိုဒီလိုကျန်းဖက်တဲ့အုပ်စုကနေပြီးတော့အကာအကွယ်ပေးဖို့လိုအပ်နေပြီးတဲ့ဟာကိုနိုင်ငံတကာသိအောင်ကုလသမဂ္ဂအဖွဲ့အစည်းတွေသိအောင်ကျွန်တော်တို့အနေနဲ့ဟိုပြောကြားနေခဲ့တဲ့ကိစ္စဖြစ်ပါတယ်။နောက်တစ်ခုကကြတော့ကျွန်တော်ဒီမဟာပြောရီဘယ်လောက်ဘလို့ချမှတ်ထားလဲဆိုတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့ပတ်သက်ရင်တော့တချို့ဟာတွေကတော့ကျွန်တော်တို့ဒီမှာပြောလို့ရတယ်။အဲတချို့အထူးသဖြင့်အလုံးသိကျနေတဲ့ကာပိုရေးဆိုင်ကိစ္စရဲ့ဒီနဲ့ပတ်သက်ရင်တော့ကျွန်တော်တို့အခြေအခုကိုစောင့်ကြရအောင်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြင်ဆင်နေတဲ့အခြေအနေများအားလုံးကိုကျွန်တော်တို့ပြောလိုက်လို့ရှိရင်ရန်သူတို့ဒီစစ်ကောင်စီအတွက်လည်းအဲကျွန်တော်တို့ဟိုခြေလမ်းပြည်ပြီးတို့လည်းဖြစ်နေပါလေ။ဒါကြောင့်မလို့ပြောရရင်တော့ပြောလို့ရတဲ့အပိုင်းမှာဆိုရင်တော့နိုင်ငံကြားရေးပေါ်တော့ဒီကျွန်တော်တို့ကတိုက်ပွဲတစ်ခုဒီတိုက်နေရတဲ့အခါမှာပြည်တွင်း legitimacy နဲ့ဒီနိုင်ငံတကာ legitimacy ပေါ်တရားဝင်မှုနှစ်ခုပေါ်မှာအခြေခံပြီးတိုက်ရပါတယ်။ပြည်တွင်းတရားဝင်မှုကိုလည်းပတ်သက်ရင်တော့ပြည်သူလူထုရဲ့လက်ရှိရပ်တည်လှုပ်ရှားနေတာကိုကြည့်ပေါ်ပေါ်လို့လည်းသိပါတယ်။နိုင်ငံတကာမှာလည်းပဲအဲဘယ်လုံးကနေမှမတူတာကဒီနေ့ဒီအချိန်ထိဒီစစ်အကြမ်းဖက်အုပ်စုကိုအတိမတ်ပြုတဲ့နိုင်ငံရဲ့လို့မရှိသေးဘူးဆိုတော့တို့ကြည့်မယ်ဆိုလို့ရှိရင်လည်းဒီနိုင်ငံတကာ legitimacy ဟာနေပတ်တည်းသူ defecto လည်းမရဘူး detu လည်းမရဘူးဆိုတော့ပြရပါလိမ့်မယ်။ဒါကအရင်အရင်စုပ်စုတွေဖြစ်တဲ့ဒီအစိုးရဒီရခဲ့တဲ့ပုံတော်မှပဲလက်ရှိဒီအကြမ်းဖက်မရရှိဘူးဆိုတဲ့အနေအထားကိုပြရပါလိမ့်မယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့တစ်ဖက်မှာဒီ legitimacy တိုက်ပွဲမှာကျွန်တော်တို့နိုင်ငံတကာမှာရှိနေတဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နေတာဖြစ်ပါတယ်။အဲ့တော့နောက်တစ်ဖက်ကကြတော့လေပြည်တွင်းမှာရှိလာတဲ့ဒီ control ကိစ္စပါကျွန်တော်တို့အစိုးရအဖွဲ့အစည်းနဲ့နယ်မြေတွေကိုဘယ်လောက်ထိချိတ်ချုပ်ထားနိုင်အောင်စူးစမ်းမလဲဆိုတဲ့ကိစ္စပါ။ဒါကနှစ်ချက်ရှိပါတယ်။နံပါတ်၁ကပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုနဲ့သူတို့ရဲ့အုပ်ချုပ်ရေးကိုကျွန်တော်တို့ဟိုမလဲပတ်အောင်လုပ်အောင်မှာဖြစ်တယ်လို့ကျွန်တော်တို့ရဲ့မဟာမိတ်ပြည်ထဲမှာရှိနေတဲ့တိုင်းသားမဟာမိတ်တွေနဲ့ပေါင်းဆက်ပြီးတော့ကျွန်တော်တို့ဒီနယ်မြေတွေကိုထိန်းချုပ်နိုင်အောင်ကျွန်တော်တို့ဟိုစနစ်တကျပြင်ဆင်ဆောင်ရွက်နေတယ်ဆိုတာလောက်ပို့တော့ဒီနေ့ပထမဆုံးတွေ့တဲ့ကျွန်တော်တို့ရဲ့သတင်းစာရှင်းလင်းပွဲမှာကြာနိုင်ပါလေကျေးဇူးတင်ပါတယ်ဗျာမဆုမြင်
ဟုတ်ကဲ့ပါရှင်တက်ဆက်တဲ့ဟိုနောက်မေးခွန်းတစ်ခုကခုနပြောသူပေါ့နော်အခုဒီလက်ရှိဖွဲ့လိုက်တဲ့အစိုးရကဟိုကျွန်တော်စစမေးခွန်းထဲမှာလည်းမေးပါတယ်အန်ဒီရဲ့ဈာကနေပြီးတော့လုံနေရတာဆိုတော့ဘယ်လောက်ထိပေါ့နော်ထိထိရရောက်လုံမယ်လုံနိုင်မယ်လို့ရောမျှော်လင့်ထားပါလဲရှင
်ဟုတ်ကဲ့ကျွန်တော်နည်းနည်းလေးဖြေပါမယ
်ဟိုပါလေ
ဆရာဟိုကျွန်တော်ရေးကြည့်တာတစ်ချက်ကိုကျွန်တော်ပြောချင်ပါတယ်ဆရာတို့ဆရာမတို့လည်းအခုဒါပြီးခဲ့တဲ့အချိန်ပိုင်းကပဲကျွန်တော်တို့ထုတ်ပြန်လိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ဖွဲ့စည်းပုံနဲ့ပါဝင်တဲ့ပုဂ္ဂိုလ်များစီရင်ကိုတော့ကြည့်ပြီးဖြစ်လိမ့်မယ်သိပြီးဖြစ်လိမ့်မယ်လို့ကျွန်တော်တို့ပြောလဲပါတယ်အဲ့တော့ဒီဖွဲ့စည်းပုံကိုကြည့်ရင်ကိုဒီအမျိုးသားညီညွတ်ရေးအစိုးရကဘလောက်ထူးခြားကြလဲဆိုတာကျွန်တော်တို့တွေ့ရပါလိမ့်မယ်အဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံသမိုင်းမှာတကယ်ကိုထူးထူးခြားခြားပေါ်ပေါက်လာတဲ့တကယ်လဲနာမည်နဲ့လဲညီတဲ့အမျိုးသားညီညွတ်ရေးအစိုးရလို့ပြောနိုင်ပါတယ်အဲ့တော့ကျွန်တော်တို့ဒီအမျိုးသားညီညွတ်ရေးကိုကျွန်တော်တို့ရအောင်တည်ဆောက်ပြီးမှဒါကျွန်တော်တို့ရှေ့ဆက်ပြီးတော့တိုက်ပွဲဝင်သွားဖို့ဖြစ်တဲ့အတွက်ဒါဟာကျွန်တော်တို့ပြည်တွင်းအင်အားအတွက်အင်မတန်ရေးကြီးတယ်လို့အဲဒီလိုကျွန်တော်တို့မှတ်ယူပါတယ်အဲ့တော့တပြိုင်တည်းမှာပဲကျွန်တော်တို့ကိုအားကိုလည်းကျွန်တော်တို့ကိုးမှဖြစ်တယ်လို့အဲတပြိုင်တည်းမှာပဲနိုင်ငံတကာရဲ့အသိမှတ်ပြုမှုထောက်ခံမှုကူညီမှုတွေကိုလည်းဒါကျွန်တော်တို့ရအောင်ကြိုးစားသွားမှာဖြစ်ပါတယ်အဲ့တော့တစ်ချိန်လုံးက NCGUV နဲ့ဘာခြားနာသလဲဆိုရင်ဒါခြားနာချက်အင်မတန်သိသာတဲ့ခြားနာချက်တစ်ခုကတော့ဒါတရားဝင်ပြည်သူအစိုးရလက်ထဲကနေပြီးတော့မှစစ်ကောင်စီကဒီစစ်အုပ်စုကအာဏာလုယက်သွားတယ်ဆိုတဲ့အခြေအနေပါဒါကဘာကိုပေါ်ပြသလဲဆိုတော့တကယ်နိုင်ငံတကာတရားဝင်မှု legitimacy ကဒါကျွန်တော်တို့ပြည်သူတွေရဲ့ကျွန်တော်တို့ရဲ့လက်ထဲမှာရှိနေပါတယ်အဲ့တော့နိုင်ငံတကာ legitimacy ကလည်းကျွန်တော်တို့လက်ထဲမှာရှိတယ်ပြည်သူလူထုရဲ့ထောက်ခံမှုတနည်းပြောမယ်ဆိုရင်ပြည်တွင်း legitimacy ကလည်းကျွန်တော်တို့လက်ထဲမှာရှိနေတယ်ဆိုတော့အခုလိုအာဏာရကြကျွန်တော်တို့ကြုံနေရပေမဲ့ကျွန်တော်တို့ပို့ပြီးတော့
ဒါကတော့ VOA ဝိုင်းတော်သူမတ်စုမြတ်မုံရဲ့မေးမြန်းချက်ကိုဥလင်ကိုလတ်နဲ့ဥယျာဉ်မုံတို့ကဖြေကြားခဲ့တာဖြစ်ပါတယ်ရှင်စစ်ကောင်စီကိုစန့်ကျင်နေတဲ့သခိုင်းတိုင်းကဏီမြို့ပြမှာမနေ့ညတုန်းကဒေသကာကွယ်ရေးအတွက်ဆိုပြီးဖွဲ့ထားတဲ့အဖွဲ့တွေနဲ့စစ်တပ်သားမှထိုက်တိုက်တွေ့ခဲ့ပြီးတော့ပြစ်ခတ်ထားမှာတော့6ရောက်တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကဏီမြို့နာမှာဖ
Yaji Yua Langwe Ma Didagan Yuari Ga Gawai Apuari Ne Sittadu Taitai Tui Songge Bido Tapaga Pikalu Chayokti Songge Baare Sitana Tintare Maninga Ma Sittane Yega Piduri Po Jampan Inini Rajao Kuri Da Gu Gawai Bu Sobi Didagani Ga Gulu Gawai Apuari Pueta Jara Pibare Duru Apuari Ne Sittane Ya Niyajo Taitai Tui Ge Jare Dwa Pika Piu Kwe Kanyara Ba Didagan Gawai Apuari Baga Dumi Tanari Apawen Lalo Lanna Dine Pianle Kugan Jare Lu Didagan Bidu Diyoga Viyoigu Pio Baare
Dina Nachale Ga Jira Gawai Apuari Ne ที่กองที่ว่าอีกอันไม่ยาแล้วเนี่ยส่งยาแล้วแต่ที่แต่จะมีเยอะเนี่ยที่มองว่าอย่างที่กลิ่นว่าลามาโปและที่ว่าลังเวดใจเวียร์เราเนี่ยในลีน่าเรามาพิจารณาเช่นนายเนี่ยเช่นนายจะจะเรามาตีตัวเลยอย่างตัวอย่างเข้าตัวเลยเบื้องขั้นมือเป็นเจียวกับกอยเพื่อรีบกับดีต่างกันชาวอุตสาหกรรมบี เปล่าส่งเนี่ยดูนะเสวันเจียงคันสีเดียวเลยนอกจากดีต่างกันอุกากูรู้เปล่าเปล่าอะไรอะกูเลสิจีเนียจันนารุดีเนี่ยไม่ได้ไปมาส่วนยิ่งจ้าส่งตัวเลยเปล่าส่งเลยเดี๋ยวหาดีโอจ้าส่งเลยดูดีโออะกูลงไลค์ก่อนเลยมันเนี่ยจันนารุไลค์ก่อนได้จันนารุตัวไอ้มาเกี่ยนเนี่ยชิมมาส่วนยิ่งไลค์ก่อนยิ่งเนี่ยปนอ่ะตัวไอ้เนี่ยเราจีเนี่ยไลค์ก่อนได้ละเดี๋ยวลองยาเลยอะกูมันเนี่ยมาเนี่ยลองดูเลยแล้วเดี๋ยวรอเราชาวลองเดียนด
မှရှိတဲ့မိုးကောင်းကြေးရွာက3ယောက်လက်ရှိကြေးရွာက1ယောက်တမင်ရက်ကြေးရွာက1ယောက်နဲ့ထန်းစဉ်ကြေးရွာက1ယောက်စုစုပေါင်း6ယောက်တည်ဆုံးခဲ့တာဖြစ်ပါတယ်ဧပြီလ2ရက်နေ့ကလည်းခဏီမြို့နယ်ထဲမှာရှိတဲ့တပြည်အေးကြေးရွာမှာစစ်တပ်နဲ့ရွာသားတွေထိတ်တိုက်တွေ့ဆုံအပြန်အလှန်ပစ်ခတ်ကြလို့ရွာသား3ယောက်တည်ဆုံးခဲ့ပါတယ်အခုလိုဒေသခံတွေနဲ့စစ်တပ်တို့ကြားပြီးခဲ့တဲ့ရက်တွေကအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တဲ့သခိုင်းတိုင်းတမူးမြို့မှာတော့တော်တော်များများထွက်ပြေးတိမ်းရှောင်နေကြပြီးသူတို့ကိုရဲနဲ့စစ်တပ်ကလိုက်ရှာနေကြတယ်လို့တမူးဒေသကာကွယ်ရေးအတွက်ဒေသခံတွေစုဖွဲ့ထားတဲ့လုံခြုံရေးအဖွဲ့ဝင်တယောက်ကပြောပါတယ
်ရောဆယ်မှာကျသူတို့ကဒီတမူးမြို့ပေါ်မှာသူတို့ကဒီအခြေအနေခံစားပြီးတဲ့နောက်ပိုင်းမှာတမူးခရိုင်အပြင်မှာရှိတဲ့ရွာတွေတဲကိုသူတို့ကဒါဒီတကတော့$20လကောက်$20လကောက်အတီးတီးဖိလို့ကြတဲ့ပြဿနာမျိုးကတော့ရှိနေပါတယ်ခင်ဗျသူတို့အနည်းဆုံးချိတ်ဆက်နိုင်တာကတော့ဒီအိန္ဒိယဘက်ပဲဖြစ်နိုင်တယ်ဆိုလို့သူတို့၃တက်ကောင်၃တက်ပဲဖြစ်ပါရဲ့အဲ့တော့အိန္ဒိယနယ်ကနေအနည်းဆက်ဆုံးရှိတဲ့မြို့မြို့တစ်မြို့မြို့တစ်မြို့နယ်အတင်းမှာရှိတဲ့ရွာတွေကိုသူတို့အလုံးလိုက်ရင်းလိုက်ရဲ့သူတို့ဝင်လာကြတဲ့အနေအထားမျိုးမှာရှိပါတယ်ခင်ဗျ
ဆရာနာသိမှုကိုစန့်ကျင်နေကြတဲ့ပြည်သူတွေကိုစစ်တပ်ဘက်ကအင်အားသုံးဖိနှိပ်ဖြိုခွဲနေတာဖြစ်ပါတယ်။ဒါပေမဲ့အခုကြားရောက်နေတဲ့တကြံကာလတွင်မှလည်းဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုမြို့အစုံမှဆက်ပြီးတော့လုပ်နေကြပါတယ်။ကချင်ပြည်နယ်မြကြီးနားမြို့မှာဆိုရင်တော်လန်နဲ့စာသားပါတဲ့တကြံတန်ချက်တွေရွတ်ဆိုပြီးပျောက်ကြားသပိတ်တွေပြုလုပ်နေတယ်လို့မြို့ကန်တဦးကပြောပါတယ်
။ပြစ်ခတ်မှုတွေတော့မရှိဘူး။ကျွန်တော်ပျောက်ကြားနေတယ်ကျွန်တော်လုပ်တယ်ပေါ့နော်။အဲဒါအဲ့ဒီမြောက်လာခင်မှာလူစီအောင်မြင်စားပြပြီးလုပ်နေခဲ့တော့ရှိတယ်အဲ့ဒီကောင်တော့ကတော့ဒီနေ့ကကြတော့အတက်နေဆိုတော့ဘယ်လိုပြောမလဲဒီကန်ချက်တင်နေပေါ့နော်ဒီဒီနာဒီတထံအချိုနေခဲ့တာဒီတပိတ်တင်မှာတပိတ်စစ်ကြောင်းကနေပြီးတော့မှဒီတန်ချက်လုပ်တဲ့ဟာတွေကိုလူထုတွေမှာဒီလူစီကိုင်းညာမှာတန်ချက်ဆိုတာမျိုးတွေလုပ်တယ်အဓိကကအရေးတော့ပုံအောင်ဖို့ရယ်လူထုဒီတိုက်ပွဲမှာအဲ့တော့ type ဝင်ကိုဝင်ရမယ်ဒီနောက်ဆုံး type ဆက်ပတ်သက်ပြီးဒီကအတိပေးဖို့ message နည်းနဲ့လောက်ထားတာပေါ့နော်ဒီ CTM တွေရောလုံးဝအောင်မြင်ဖို့အတွက်ဒီအကုန်လုံးမဟုတ်နောက်ပြောဒီ4B ရလည်းလက်ရေး type ပွဲမှာလည်း type ပွဲ type ပြီးနေခဲ့တယ်ကျွန်တော်ဒီဆရာနာရှင်လည်း type ပွဲ type မှာနိုင်နေဆိုရယ် sense ကိုပြင်ဆင်တော့ကျွန်တော်ဒီတန်ချက်ကိုလောက်ထားတာပေါ့နော်ဟုတ်
စစ်ကောင်စီကိုစန့်ကျင်သပိတ်မောက်ဆန္ဒပြလို့စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတပိတ်ကောင်းဆောင်တွေကိုဖမ်းဆီးနေနေတာတွေရှိနေပေမဲ့နိုင်ငံတော်မှာစစ်ကောင်စီစန့်ကျင်ရေးဆန္ဒထုတ်ဖော်တာတွေရက်တက်မသွားပဲမျိုးတွေမှာသာမက ကျေးလက်ဒေသပါမကျန်ပုံစံမျိုးစုံတပိတ်မျိုးစုံနဲ့စစ်ကောင်စီကိုဆက်လက်ဆန့်ကျင်နေကြပါရယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ကြာရောက်တဲ့နှစ်တကူတကြံအတက်နေမှာတော့ဆရာနာသိမ့်မှုဆန့်ကျင်သူတွေကအတန်တိတ်တပိတ်ဝန်းနေခြင်းတပိတ်တွေလုပ်ခဲ့ကြပါတယ်ရန်ကုန်မြို့အပါအဝင်မြို့တော်တော်များများမှာလုပ်နေကြတဲ့တော်လန်တကြံပွဲအကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြထားပါတယ်
ဆရာနာတင်ထားတဲ့အချိန်မှာကြာရောက်တဲ့မြမရိုးရာတချံပွဲတော်ကိုပြောစရာမဟုတ်တဲ့တော်လန်တချံအဖြစ်လူလူကပုံဖော်ပြီးတော့ဆနပြမှုတွေကိုဆက်လုပ်နေကြပါတယ်။ဒီကနေ့အတန်းနေမှာအတန်တိတ်တပိတ်လုပ်ကြဖို့ဆနပြသူတွေကစော်အော်တိုက်တွန်းထားတာကြောင့်မြမနိုင်ငံတဝန်းကနေရအများပြားမှာဈေးတွေနဲ့ဆိုင်တွေကိုနေတဝက်တာဖွင့်ပြီးနေ့လယ်7နာရီနောက်ပိုင်းကစလို့အတန်တိတ်တပိတ်ကျင်းပခဲ့ကြပါတယ်။ဒီကနေ့ရန်ကုန်ကမြို့နယ်အတော်များများမှာလည်းပါဇက်တွေကိုပိတ်ပြီးတောင်းဆိုချက်တွေကိုကင်ဆောင်ဆနပြတဲ့အတန်တိတ်တပိတ်အနက်ရဝတ်စားတွေဝတ်ပြီးဝန်းနေချင်းတပိတ်တွေပြုလုပ်ခဲ့ကြသလိုတောင်းဆိုကြွေးကြော်ချက်စာသားတွေကိုလမ်းမပေါ်မှာချထားတဲ့လူမဲ့တပိတ်စာရာတွေကိုလုပ်ခဲ့ကြပါတယ်။ NLD ပါတီကရွေးကောက်ခံအမတ်တွေနဲ့ဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားဖြူကော်မတီကအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းတယ်လို့ဒီကနေ့ကြေညာခဲ့တဲ့အတွက်ဒါကိုထောက်ခံတဲ့အနေနဲ့မနေ့ပြန်နှစ်ဆန်းတရနေ့ကြရင်တော့လမ်းမတွေပေါ်ထွက်ပြီးဆန္ဒပြကြဖို့ရှိတယ်လို့အင်ဂျင်နီယာကျောင်းသားတပိတ်မှာပါဝင်သူတူက VOA ကိုပြောပါတယ်။
ရန်ကုန်မှာအများကြီးတော့ China site ပါပဲများတခြားတော့အမြင်ထွက်ပြီးလောက်တာတော့ရှားပါတယ်ဟုတ်ဟုတ်အနေဖြင့်တော့ထွက်လာပြန်ထွက်လာမျိုးလို့ကျွန်တော်တို့မျှော်လင့်ရတာပေါ့ဒီနေ့တော့ China site ကိုဒီရေးထွက်လောက်ကြပါတယ်ဒီနေရာမှာစီကားနေရမတွေ့ချောက်ပေါ့အလုံးကတိတ်ဆိတ်နေကြတယ်ဟုတ်အနေဖြင့်ကတော့ကျွန်တော်တို့ဒီဆိုရတဲ့မိလက်ညွေဆိုရပဲဖွဲ့စည်းတာဒီနေ့ပြင်ညာလိုက်တဲ့အတွက်ဒီဖွဲ့စည်းတဲ့အစိုးရကိုတူတူထောက်ခံနေတယ်ကျွန်တော်တို့ဒီလိုတွေကတော့လမ်းပေါ်အထက်လျှောက်ပြုတ်ရှိပါတယ်ခင်ဗျာဟုတ်ဟုတ်
စစ်တပ်ကအာဏာသိမ်းပြီးကတည်းကနေတိုင်းလူလူဆန္ဒပြသူအများအပြားလမ်းမော်ထွက်ဆန္ဒပြနေကြတဲ့မန္တလေးမြို့မှာလည်းစစ်တပ်ကပြစ်ခတ်ဖမ်းဆီးတာတွေကြားကပဲဒီကနေ့မှလည်းဆန္ဒပြပွဲတွေကတော့ရပ်မသွားပါဘူးအမရပူရမြို့မှာဒီကနေ့လူငယ်တွေကတန်ကြပ်တပိတ်ပြုလုပ်ခဲ့ကြပါတယ်မန္တလေးလိုပဲနေ့စဉ်လူလူဆန္ဒပြသူအလုံးရင်းနဲ့တပိတ်မှောင်နေကြတဲ့တနင်္သာရီတိုင်းတဝယ်မြို့မှာလည်းဒီကနေ့အတန်တိတ်တပိတ်ကျင်းပခဲ့ပါတယ်မနေ့ပြန်နှစ်ဆန်းတရနေ့ကြရင်တော့ကျဆုံးသွားတဲ့အာဇာနည်တွေအတွက်ဆူတောင်းခြင်းဝန်ထမ်းခြင်းတပိတ်ပြုလုပ်ဖို့ရှိတယ်လို့တပိတ်ပွဲမှာပါဝင်သူတူကပြောပါတယ်
။ဒီနေ့ကဆိုင်းတဲ့တပိတ်ပဲ။ဒီနေ့အာယုတပိတ်တစ်ခုတော့ဟိုရက်ဘုံဘုံဘုံရက်ဖွဲ့အပြင်မှာလုံးသွားတယ်။ဒီနေ့ကဆိုင်းဒီပိတ်ဒီဒီပိတ်ဟိုဟာဆိုင်းတဲ့တပိတ်ကိုဒီနေ့လုံးကြတယ်။မနေ့ကစလို့ရှိရင်ဝန်ထမ်းခြင်းတပိတ်ဆူတောင်းခြင်းတပိတ်ဒီကတော့ကျန်ဆုံးသွားတဲ့သူတွေအတွက်ပေါ့နော်။ဟိုဝန်ထမ်းတဲ့အနေနဲ့ကြောင်ပေးတဲ့အနေနဲ့တတိယအောင်မေ့နေတတိယတဲ့အနေနဲ့မမေ့သွားဘူးဒီကြဆိုးသွားသူဒီအဆုံးသွားတဲ့သူတွေကိုဆက်ချက်ပြန်နေဆက်တဲ့သူတွေကဘယ်တော့မှမမေ့ဘူးဆိုတဲ့အကြောင်းနဲ့နှစ်ဖြာလှူရှာမှုရှိနေ
စကိုင်းတိုင်းမုံရွာမျိုးကထင်ရှားတဲ့တပိတ်ကောင်းဆောင်ကိုဝေမိုးနိုင်မနေ့ကဖမ်းဆီးခံလိုက်ရပေမဲ့ဒီကနေ့မုံရွာလူလူတွေကဆရာနာရှင်ကိုခေါင်းကိုမခံဘူးဆိုတာပြသတဲ့အနေနဲ့ပြည်သူတို့ချို့ဆိုင်ကယ်ရင်းနဲ့တန်းစီဆနပြကြပါတယ်ပစံမအိုးမဲတုတ်စနောက်ကြတဲ့အလေထားရှိတာမို့မိဒီလာမျိုးကចောင်းသားတွေနဲ့ပညာရေးဝန်ထမ်းတွေကတော့ဒီကနေ့တော်လန်တကြံလမ်းလျှောက်ခြိတက်တဲ့အခါမှာမျက်နှာတွေမှာအိုးမဲတွေတုတ်ပြီးခြိတက်ကြပါတယ်။ကချင်ပြည်နယ်နမ်မတိမြို့မှာလည်းစစ်တပ်ရဲ့ဖမ်းဆီးအကြမ်းဖက်မှုမှာတိုက်ဆုံခဲ့ရတဲ့သူတွေကိုဝန်းထဲဂုဏ်ပြုတဲ့ Black Strike လှုပ်ရှားမှုပြုလုပ်ခဲ့ပါတယ်။ဆနပြသူတွေကအမဲရောင်ဝတ်စားတွေဝတ်ဆင်ပြီးတိုက်ဆုံခဲ့ကြသူတွေအတွက်ဆုတောင်းပေးခဲ့ကြတာပါ။အတာအိုးတပိတ်မုံလုံးရေပေါ်တပိတ်ရည်မပတ်ပဲအနီအောင်ဆေးတွေလမ်းပေါ်ပပြန်းတဲ့သွေးမတိတ်တပိတ်ကာဟွန်တီတပိတ်စသဖြင့်ပုံစံမျိုးစုံနဲ့တော်လန်တကြံကိုဆင်နွှဲနေကြတာပါမနေ့ပြန်နစ်ဆန်တရနေ့မှာတော့ဆူတောင်းတပိတ်အဖြစ်ဆင်နွှဲကြဖို့ဆန္ဒပြဦးဆောင်သူတွေကတိုက်တွန်းထားကြပါတယ်ရှင်
မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ကချင်ပြည်နယ်ရဲ့နေရာတော်တော်များများမှာတော့တပ်မတော်နဲ့ KIA ကချင်လူမျိုးရေးတပ်မတော်ကြားတိုက်ပွဲတွေဖြစ်နေပါတယ်ဗမော်ခရိုင်မိုးမောက်မြို့အနီးအတွင်းမှာတော့စီးရဲတင်းမာမှုတွေမြင့်တက်လာနေတာကြောင့်ဒေသခံပြည်သူများနဲ့ချီပြီးတော့မိုးမောက်နဲ့ဗမော်မြို့တွေကိုတိမ်းချောင်နေရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ကချင်ပြည်နယ်မှာနှစ်နှစ်လောက်တိုက်ပွဲတွေငြိမ်သက်နေရကဒီနှစ်မတ်လ17ရက်နေ့ကစတင်ပြီးဖားကန့်မြို့နယ်အတွင်းတိုက်ပွဲတွေပြန်ဖြစ်လာခဲ့ရမှာအခုဆိုရင်ကချင်ပြည်နယ်နေရာအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေတာပါလက်ရှိအချိန်တွေမှာတော့ဗမော်ခရိုင်မိုးမောက်မြို့နယ်အတွင်းမှာအခြေအနေတွေတင်းမာနေပြီးတပ်ဖက်ခအင်အားတွေတိုးချထားတယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါရယ
်ကချင်ပြည်နယ်မှာတော့အဓိကဒီအလက်ပင်ပတ်ဝန်းကျင်ပေါ့မြို့နယ်နဲ့ပြောမယ်ဆိုလို့ရှင်တော့မိုးမောက်မြို့နယ်လို့တော့ခုံးရမြို့နယ်ခွဲလို့ပေါ့အဲ့ညမှာတော့ဒီတော်တော်လေးဒီအခြေအနေအဆိုးရလို့ပြောရမှာပေါ့
ဒီနေ့တော့ပဲတော့မရှိဘူးခင်ဗျာဒါပေမဲ့ဟိုတပ်ပြီးတော့ဒီကနေအဲသူ့လူငါဒီထပ်ထူထားတယ်ဆိုတဲ့သတင်းကတော့ကျွန်တော်တို့ကြားပါတယ်အဲတော့ပြပေါ်ရတော့ဆက်ဖြစ်ဖို့လာလာရရှိပါတယ်အလောပေါင်းတက်စခန်းဟာ1995ရဲ့နေ့မှာတော့ဒီတက်စခန်းကို ကြက်တိုက်လီနေပါအချိန်ချင်းတိုက်ခိုက်ခဲ့တာပါ။ကရရေးဘက်ကလည်းအလောဘုံတက်စခန်းကိုလာတဲ့တက်မတော်ရဲ့စစ်ကူရင်တန်းတွေကိုခြုံခိုကြားဖြတ်တိုက်ခိုက်ခဲ့တာတွေရှိခဲ့သလိုတက်မတော်ကလည်းလေကြောင်းကပါစစ်အင်အားဖြည့်တင်းနေတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီရပိုင်းမှာတော့နှစ်ဖက်စစ်ရေးတင်းမာမှုတွေမြင့်တက်နေတာကြောင့်တိုက်ပွဲဖြစ်ပွားရာဒေသကပြည်သူ300ကျော်ဟာမိုးမောင်းနဲ့
ကျွန်တော်လမ်းမှာဒီမြို့ပြကုန်းလောကနေပြီးတော့တက်ကြီးရွယ်ဦးနဲ့ကလေးတွေဟိုကျွန်တော်လာကြည့်ပါပါဆရာ။
အခုကျွန်တော်တို့လမ်းမှာဒီမြို့ပြကုန်းလောကနေပြီးတော့တက်ကြီးရွယ်ဦးနဲ့ကလေးတွေဟိုကျွန်တော်လာကြည့်ပါပါဆရာ။အချို့ဆစ်ရှောင်းတွေကတော့ဗမော်မြို့ကဖះเจ้าနဲ့ဘုံကြီးเจ้าတွေမှာတွားရောက်ခိုးလုံနေကြကြောင်းလဲပြောပါတယ်။ဒီလ15ရက်နေ့ကတော့ကချင်ပြည်နယ်တနိုင်းမြို့နယ်ကနမ်ပြူတပ်စခန်းကို KIA ကတိုက်ခိုက်ခဲ့သလိုတပ်မတော်ဘက်ကလည်းရဟတ်အင်နဲ့လာရောက်ပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံတအူးကပြောပါတယ်။မင်းကဟိုကုန်းနိုင်ရောက်မှာဒီတနိုင်းမြို့နယ်
နံပြူနံခံအဲ့နေရာမှာရေရေဘက်ကပြန်လာပြစ်ခတ်ကြတော့အဲ့မှာလေးနဲ့ဘုံကြည့်တယ်မင်းကဟိုးနိုင်ဖြေနိုင်ကြပေါ့တမ်မတော်ရဲ့ထုတ်ပြန်ချက်မှာတော့တနိုင်းမြို့နယ်နံပြူစခန်းကို
KIA အင်အားတရာလောက်ကမနေ့6:55မှာလက်နက်ကြီးလက်နက်ငယ်တွေနဲ့အเจ้าမဲ့လာရောက်တိုက်ခိုက်ခဲ့ကြောင်းတမ်မတော်ကလိုအပ်တဲ့လက်နက်ကြီးပစ်ကူ၄ချောင်းပစ်ကူနဲ့စစ်ကူတွေနဲ့အချိန်မီပြန်လဲပစ်ခတ်တိုက်ခိုက်ခဲ့ကြောင်းတမ်မတော်ဘက်ကထိခိုက်ဒဏ်ရာရတာမရှိကြောင်းဖော်ပြပါတယ်။
ဘုံမူကြီးနော်ဘူးကတော့ကချင်ပြည်နယ်နဲ့ရှမ်းမြောက်နေရာအနှံ့မှာတိုက်ပွဲတွေဖြစ်နေတယ်လို့ပြောပါတယ်။ဒီကချင်ပြည်နယ်ဝမ်းမင်းနဲ့ခြုံမှာပြောမှုဆိုလို့ရှိမှာမြန်မာတကာမှာဒီတပ်ဖွဲ့ကြီးလေးတွေပေါ့နော်။ဒါမျိုးတွေရောဖြစ်ပါတယ်။ဒါပေမဲ့ထူးခြားတဲ့တပ်ဖွဲ့ကြီးကြီးကြီးတင်းတင်းတပ်ဖွဲ့ကြီးတွေတော့မရှိဘူး။ဆမ်းမြောက်ပြည်မှာလည်းဒီတပ်ဖွဲ့ကြီးလေးတွ မှာပေါ့အားလုံးကဒီသူအနေထားနဲ့နေရမဲ့အနေအားဒီပဲဖြစ်ပါလားအားလုံးဆမ်းမြောက်ရောကျွန်တော်တို့ချီးမြှောက်ပါရလေရှိပါလား
ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းယူတာကိုပြည်သူတွေကစန့်ကျင်ဆန္ဒပြနေတဲ့အချိန်မှာပဲပြည်သူတွေအပေါ်အကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့ KIA ကတပ်မတော်ကိုအကြောင်းကြားခဲ့ပါတယ်မတ်လ9ရက်နေ့မြေကြီးနားဆန္ဒပြပွဲကိုစစ်တပ်ကပြစ်ခတ်ဖြိုခွဲလို့လူ2ယောက်သေဆုံးခဲ့ရပြီးတဲ့နောက်မတ်လ17ရက်နေ့မှာကချင်ပြည်နယ်ဖားကန့်မြို့မှာ KIA ကစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုငင်းရန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြမစစ်အာဏာသိမ်းစစ်ကောင်းဆောင်အနေနဲ့အကြမ်းဖက်တပ်ဖြတ်ဖမ်းဆီးနေတာတွေကိုချက်ချင်းရက်ပြီးတော့ပြည်သူအတန်ကိုနားထောင်မှုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဟောင်းတူဦးနဲ့မြမအရေးလေးလာသူအမေရိကန်ပေါမောက်ခတူဦးတို့ကတိုက်တွန်းလိုက်ပါတယ်တန်မတ်ကြီးဟောင်းစကော့တ်မာစီယန်နဲ့ပေါမောက်ခဒေးဗစ်စတိုင်ဘတ်တို့ကိုကိုဝင်းမင်းကတီးခြားဆက်သွယ်မေးမြန်းပြီးတင်ပြထားတာနားဆင်ပါရှင
်ဟုတ်ကဲ့မြန်မာနိုင်ငံအရေးစတန်ဖို့တက္ကသိုလ်မှကျွမ်းကျင်သူတွေဒီတစ်ပတ်ထဲဆွေးနွေးခဲ့ပြီးစစ်အာဏာသိမ်းဖိနှိပ်မှုအဆုံးသတ်နိုင်ရေးနဲ့မြန်မာပြည်သူတွေမျှော်လင့်ချက်ပြန်ရှင်သန်နိုင်ရေးနိုင်ငံတကာအနေနဲ့ဝိုင်းကူဖိအားပေးတင်တာတွေကိုပြောခဲ့ရမှာအဓိကပါဝင်ခဲ့သူတူဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးဟောင်းမာဆီယာကဒီတစ်ခေါက်အာဏာသိမ်းမှုပြင်းထန်လွန်မှုကို VOA ကိုသီးသန့်အခုလိုပြောပါတယ
် The coup is an absolute disaster for Myanmar
အာဏာသိမ်းမှုကမြန်မာနိုင်ငံအတွက်တကယ်ကိုဘေးဒုက္ခကြီးပါဒါကလုံးဝကိုအကြောင်းပြစရာမရှိပါဘူးအနာသိနာတင်မကပါဘူးဆန္ဒပြမကူးပေါင်းမဆောင်ရွက်သူတွေပေါ်ရက်ဆက်မှုကလည်းပြည်သူတွေအတွက်ကဆိုးကြီးပါလူအသက်တွေဆုံးရှုံးရတာဖမ်းဆီးခံရတာစတာတွေအပြင်ရုတ်တရက်စီးပွားရေးနဲ့တည်ငြိမ်မှုထိုးကျသွားတာတွေကမြန်မာပြည်သူတွေအားလုံးကိုထိခိုက်သွားစေပါတယ်အ ဒုသပြတော့လူငယ်တွေအတွက်ဆိုရင်မျောလင့်ချက်နဲ့အခွင့်အလမ်းတွေရိုက်ချိုးခံရပြီလို့ခံစားလိုက်ရတာပါဒီပေါ်မှာပြန်ဆန့်ကျင်တွန်းလှန်နေတာကိုကျွန်တော်အထူးစာနာလေးစားမိပါတယ
်ဆံမကြီးမဆီဟာလက်ရှိစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ဘူးသူလည်းဖြစ်ပါတယ်အရင်1988စစ်အာဏာသိမ်းမှုမှာအရေးပါခဲ့တဲ့ဗိုလ်ချုပ်ကြီးခင်ညွန့်နဲ့အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ဘူးသူဂျော့ချ်တောင်တက္ကသိုလ်ဗမော့ခစတိုင်ဘတ်ကလည်းအခု၄ချိန်မြောက်စစ်အာဏာသိမ်းမှုရဲ့မတူထူးခြားပုံကိုအခုလိုရှင်းပြပါတယ
် We're all very very saddened and depressed and horrified by what's going on
ကျွန်တော်တို့အားလုံးအခုဖြစ်နေတာဒီတော့ NSC တက်တုံးလုပ်ခဲ့ရပါတယ်အရင်88တုံးကလို့ပြန်ဖြစ်လာတာပါအကြမ်းဖက်မှုတွေမြင့်မားလာနေပါတယ်ဒါပေမဲ့စစ်တပ်ကနားမလည်တာကအရင်အာဏာသိမ်းခဲ့တဲ့အချိန်မျိုးကိုပြန်သွားလို့မရနိုင်တော့တာပါအခုမျိုးဆက်တစ်တွေကအရင်ထက်အများကြီးကိုလွတ်လပ်ပွင့်လင်းနေပါပြီအခု generation Z တွေကသူတို့ဒါမျိုးကိုသိမခံနိုင်တော့ဘူးတဲ့လူမှုကွန်ရက်မီဒီယာတွေအင်တာနက်စတာတွေအားလုံးကလူတွေတည်းအားလုံးချက်ချင်းနှီးပါရစေခဲ့ပြီအရင်နဝတနာအဖခစ်တွေကတော့ဒါမျိုးမရှိခဲ့ဘူးအဲ့တော့လက်နက်ရှိတဲ့ပြောနေတဲ့စစ်သားတွေအရင်ခစ်တွေတုန်းကတော့လူတွေကိုဖိအားပေးနိုင်ခဲ့တယ်ဒါပေမဲ့ရေရှည်တော့မခံခဲ့ဘူးအခုဟာတခြားထဲတွက်စရာအစ်စ်တွေပေါ်လာပြီမို့နောက်ဆုံးမူတီမာကစစ်တပ်ရဲ့ညီညွတ်မှုဆက်ရှိနေမလားဆိုတဲ့မိကုန်ပါပဲ
အဲ့ဒီတော့မြန်မာစစ်အာဏာသိမ်းမှုမှာတာဝန်အရှိဆုံးဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုအခုအဓိကပါပြောချင်ပါလဲလို့မိရမှာတမ်မတ်ကြီးမဆရာက
There's no way that the people of Myanmar are going
ဒီစစ်အုပ်ချုပ်ရေးကိုမြန်မာပြည်သူတွေအနေနဲ့ဘယ်လိုနည်းနဲ့မှလက်ခံနိုင်မှာမဟုတ်ပါဘူးခမားတိုင်းပြည်အပေါ်ပျက်စီးစေခဲ့တာကိုပြန်စဉ်းစားကြည့်ပါပြီးရင်ဒီကနေထွက်ပေါက်ရှောင်ရှာယူပါဒါပေမဲ့အကြမ်းဖက်မှုရပ်တန့်တာနဲ့စလုပ်ပါဒီချိန်ထဲမှာကိုယ့်မြန်မာပြည်သူတွေတောင်းဆိုနေတာကိုနားထောင်ပေးပါ
ပမောခါကြီးစတိုင်ဘတ်ကလည်းဒီတစ်ခေါက်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအခုလိုအလေးနဲ့တိုက်တွန်းလိုက်ပါတယ
် I would say that Myanmar line I am not talking about US interests I'm not
မင်းအောင်လှိုင်ကိုပြောချင်ပါတယ်ကျွန်တော် American အကျိုးစီးပွားနိုင်ငံသားအကျိုးစီးပွားတော့ပြောနေတာမဟုတ်ပါဘူးမြန်မာစစ်တပ်တပ်မတော်ရဲ့အကျိုးစီးပွားအတွက်ပြောနေတာပါခမားအနေနဲ့တပ်မတော်ရဲ့ဂုံတပ်မတော်ရဲ့နာမည်ကိုဖျက်ဆီးနေပါတယ်ခမားအနေနဲ့တပ်မတော်အပေါ်ယုံကြည်ပေမဲ့လုံနေတာတွေကတပ်မတော်နင်းနာစရာတွေပါခေါင်းဆောင်တယောက်အနေနဲ့တပ်မတော်အဖွဲ့အစည်းကြီးရဲ့ခေါင်းဆောင်တယောက်အနေနဲ့အခုလိုဆက်လုပ်နေတော့မြမသမိုင်းအမိုက်ချင်းတဲ့ကိုခမားဇောက်ထိုးကိုကြားသွားတော့မှာပါဒါကြောင့်မို့ခမားကိုယ်တိုင်ရဲ့အကျိုးစီးပွားအတွက်အခုရက်ဆက်မှုတွေကိုရပ်တန့်လိုက်ပါလူသားချင်းစာနာမှုအရာလည်းဆက်မလုပ်သင့်တော့ပါဘူးဒါတွေကတကယ်စဉ်းစားစရာအချက်တွေပါ
ဒီစတန်ဖို့တက္ကသိုလ်ဆွေးနွေးပွဲကိုဗိုလ်ထုနေ့ကကျင်းပခဲ့ရမှာတခြားအဓိကဆွေးနွေးသူတွေကလည်းအခုတစ်ခေါက်အာဏာသိမ်းမှုကအရင်လိုပြန်တည်ငြိမ်အောင်စလုပ်ဖို့မဟုတ်ပဲမတည်ငြိမ်အောင်စလုပ်လိုက်တာသာဖြစ်တယ်ဒါကြောင့်တည်ငြိမ်မှုပြန်ရဖို့အကြမ်းဖက်နေတာစရရေးလာမယ့်အာဆီယံအရေးပေါ်ထိပ်သီးပွဲမှာမြန်မာစစ်ကောင်းဆောင်ကိုအပြင်းထန်ဆုံးဖိအားပေးတင်ပြီလို့ဆိုခဲ့ပါတယ
်ကိုဝင်းမင်းကတရားဆက်သွဲမေးမြန်းခဲ့တာပါရှင်အခုဆက်ပြီးတော့တောက်ကြနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်မှာကြာရောက်တဲ့နှစ်တစ်ကူတကြံပွဲတော်ကိုဒီနှစ်မှာတော့ရေတောင်မပတ်တော်ဘဲနဲ့တော်လှန်တကြံအဖြစ်နဲ့တပိတ်ပွဲတွေပုံစံမျိုးစုံနဲ့ဆင်နွှဲကြပါတယ်စစ်တပ်ဘက်ကဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်ဖိအားပေးနှိမ်နှင်းနေပေမဲ့ဆရာနာရှင်ကြာဆုံးသွားတဲ့အထိတွန်းလှန်သွားမယ်လို့လူငယ်အမျိုးသမီးတက်ကြွလှုပ်ရှားသူတွေကပြောပါတယ်တော်လှန်တကြံလှုပ်ရှားမှုမှာရှေ့တန်းကပါဝင်နေကြတဲ့လူငယ်အမျိုးသမီးတချို့ကိုဆက်သွယ်မေးမြန်းပြီးမခင်ဖြူထွေးကအမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
အခုလိုမြမရိုးရာနှစ်တက်ကူအတာတကြံပွဲတော်ကာလမှာအရင်ကဆိုရင်တော့မြမနိုင်ငံနေရာဒေသအနှံ့မှာရေကစားမန်းတက်တွေဖျော်ပြီးပွဲတွေနဲ့လူကြီးလူငယ်လူမျိုးဘာသာမရွေးပျော်ပျော်ပါးပါးရေကစားကြပေမဲ့လို့ဒီနှစ်မှာကတော့တကြံဟာတမှုထူးခြားညီတက်နေပါတယ်စစ်တပ်ကအာဏာသိမ်းတာကိုမကျေနပ်လို့အခုချိန်မှာအပြင်ထွက်ရေကစားပျော်ပါတာတွေမဟုတ်ဘဲဆရာနာရှင်ကိုစန့်ကျင်တဲ့တပိတ်ပုံစံမျိုးစုံနဲ့တော်လန်တကြံဆင်နွှဲနေတယ်လို့တက်ချွာလှုပ်ရှားသူလူငယ်အမျိုးသမီးတွေကပြောပါတယ်
။ခုကတော့ညီမတို့ဒီတပိတ်တွေလို့ strike လေးလုပ်နေပေါ့နော်အဲ့လိုမျိုးအဲ့ဒီတကြံကြီးအကျိုးကျအကျက်အတက်အဲ့လိုလေးရစလုံးကို strike တွေနဲ့ဖျက်ဆီးမှုလုပ်ထားတယ်ပေါ့နော်။တပိတ်တစ်ခုချင်းစီပေါ့။ဟာမုံလုံးကြီးပေါ့တပိတ်တို့အတာအိုးတပိတ်တို့။ဒီနောက်ဆိုရင် ူတွေကပျော်ပျော်ရွှင်ရွှင်နဲ့ကွာအကျိုးနေတယ်ဆိုတော့အတအိုးတပိတ်တွေထိုးတကြမင်းဆင်းလာတာကိုကြိုတယ်လို့ဘာလို့အဲ့လိုမျိုးလဲပျော်ပျော်ရွှင်ရွှင်လေးတွေဖြတ်တန်းကြရပေါ့ကွာအခုကျတော့အတအိုးတပိတ်ကကျတော့ဘယ်လိုပြောဖြတ်တန်းကြလဲဆိုတော့အဲ့လိုရေပတ်ဆော့ကစားတာမျိုးမဟုတ်ပဲနဲ့ဒီတိုင်းရေတို့တာမန်တအိုးတပိတ်ဆိုတော့အခုကဖြစ်ကာနာရှင်ဘက်ကသူတို့ရတရားရင်းနဲ့ထုတ်ရှားတယ်လို့ပြောကြတယ်လေအဲ့လိုပြောကြတော့ညီမတို့ကဒီလိုမျိုးနှစ်တစ်ကိုရေပတ်ပြီးတော့မကူပဲနဲ့ဒီလိုမျိုးตาโอเนี่ยจုံมั้ยだใบแม้ยีมกะซาอูဆိုရဲ့တပုံးမျိုးနဲ့အဲ့လိုမျိုးနှေးတိုင်းလို့အကျိုးနေအကျနေဆိုရင်မျိုးမုံလုံးကြီးပေါ်တပိတ်အတက်အကျအဲ့လိုမျိုးသက်တိုက်သွားဖို့လုပ်ထားတယ်ဟုတ
်ဒီနှစ်တကြံကိုဆရာနာရှင်ကိုတော်လိုင်းရင်ဖြတ်တန်းနေတယ်လို့တက်ချွာလှူရှားသူမတ်ယူပါပြောသွားတာပါတော်လန်တကြံဆင်နွှဲနေတဲ့လူငယ်အမျိုးသမီးနောက်တူကလည်းအခုလိုပြောပါတယ
်တကြံကိုတော့ညီမတို့ကဒါဒီနှစ်တော့ကိုဗစ်ကာလကြောင့်ညီမတို့တကြံကိုမချိပြသိခဲ့ဘူးပေါ့နော်ဒီနှစ်မှာဒါကိုဗစ်ကလည်းတဖြည်းဖြည်းနဲ့ပါလာတယ်ပြီးတော့ဒီခါကျတော့ جماعه ဒီကိုဗစ်အပြီးမှာပေါ့နော်ဒါတကြံကိုပြီးတော့ပါဆင်းလွဲပြီးတော့ جماعه တို့ရဲ့ဒီလူငယ်တွေရဲ့ပညာရေးတွေပြီးတဲ့ခါကျရင်အလောက်ကိုင်းတွေကတဟုန်လို့ပေါ့နော်နှစ်ဆတိုးပြီးတော့ جماعه တို့ကြိုးစားကြမယ်တကြံကိုလည်းကြော်ကြမယ်လို့စိတ်ကူးထားတဲ့အချိန်မှာဒီခုတ်ကဖြစ်သွားတယ်ပေါ့နော်ဆိုတဲ့ခါကျတော့ جماعه တို့မှာအခုအချိန်ကတော့ထိတော်တာရဲ့နာကြီးချက်တွေနဲ့တော့ جماعه တို့တကြံကိုဖျက်တတ်နေရတာပေါ့နော်ဆိုတော့အရင်တော့လိုဖြောစရာတကြံအစားကိုညီမတို့ကအခုအာနာရှင်စနစ်ကိုစန့်ကျင်နေတော့အုပ်ချုပ်လို့မရစီရဆိုရယ်တင်းစတကူရဲ့အောက်မှာညီမတို့ကကျင်းပါနေပါတော့ညီမတို့အတားကြီးအိုးရီမှာလည်းတော့အုပ်ချုပ်လို့မရစီရဘူးပြီးညီမတို့လမ်းမကြီးပေါ်မှာလည်းတော့အုပ်ချုပ်လို့မရစီရဘူးဆိုရယ်တင်းစတကူအနေနဲ့တော့ညီမတို့ကတရားတင်လို့လည်းချက်ကျော်နေရပါတော့
စစ်တပ်ရဲ့အာနာသိန်းလို့ရဲ့ကြောင့်တကြံကိုပျော်ပျော်ပါပါဖျက်ဆီးဖို့အစီအစဉ်တွေဖျက်ခဲ့ရတယ်လို့လူငယ်တွေရဲ့အိမ်မက်စိတ်ကူးတွေအနာဂတ်ရည်မှန်းချက်တွေကိုပါထိခိုက်စေခဲ့တယ်လို့တော်လန်တကြံဆင်နွှဲနေတဲ့မတ်ယူပါကပြောပါတယ
်။ကဲလို့သူတို့ကအာဏာမသိမ်းခဲ့လို့ဆိုရင်ညီမတို့ကအခုဆိုရင်ခရီးတွေထွက်ပြီးခရီးတွေမှာအဲ့လိုကန်းကြေတို့ဘယ်လိုမှပြောဖို့အတွက်စီစဉ်ထားတာ။အဲ့ဒါကြီးပျက်စီးသွားရတယ်ပေါ့။ဒီကဒီတိုင်ငယ်ချင်းတွေနဲ့စုပြီးတော့ရေပတ်ကန်ထွက်မယ်။ဘာညာအကုန်လုံးစီစဉ်ထားတာပေါ့။ဘာဖြစ်လို့လဲဆိုတော့မနှစ်ကကိုဗစ်ကြောင့်ညီမတို့စီစဉ်နေရတနည်းနောက်ဆုတ်လိုက်ရတယ်ပေါ့တကြံမကျင်းပါလိုက်ရအောင်အဲ့တော့ညီမတို့ကနောက်ဆုတ်လိုက်ရတယ်။အော်ဒီနှစ်တကြံအားခဲထားတယ်ပေါ့။ငါတို့ဒါမျိုးလုပ်မယ်။ဆိုပြီးတော့ကျင်းသာဟာပေါ့ဒါမဲ့အခုကျတော့မထင်မထားပဲနဲ့အာနာသိမ်းသွားတယ်အာနာသိမ်းသွားတော့ညီမတို့ကဒီတကြံအစည်းအဝေးနေရာဆောင်ညီမတို့ရဲ့အိမ်မက်တွေရောဘာတွေရောအကုန်လုံးပျက်စီးခဲ့ရတယ်ပေါ့
ဒါကြောင့်တို့လူငယ်တွေအပါအဝင်ပြည်သူတွေကတော့ရတဲ့နီလန်ပေါင်းစုံနဲ့ဆရာနာရှင်ကြဆုံတဲ့အထိစန့်ကျင်တိုက်ဖြတ်သွားမယ်လို့မတ်ယူပါကပြောပါတယ်
ညီမတို့ကတော့ဆုံးထိဒီမိုကရေစီရအောင်ထိတော့တိုက်ထုတ်သွားမှာပါဒီလိုပဲတို့အခုဆိုတို့ကြောင်းပြန်ဖွင့်တော့မယ်လို့တောင်ပြောနေရဟောဒါတော့ညီမတို့ကြောင်းမတက်ဖင်းနဲ့တော်ဆန်ပါပါဒီစအနာရှင်လာအောင်မှာတော့လုံးဝသူတို့ရဲ့ပေးရဲ့ပညာရေးသူတို့ရဲ့အပေါ်ယံပေးနေတဲ့ကိစ္စလေးဒီလူတွေပြောင်းလုပ်ပေးမယ်ဆိုတဲ့ကိစ္စအဲ့ဒီကိစ္စကိုလုံးဝလက်မခံမဲနဲ့အလုပ်ဆိုလဲအလုပ်ထွက်ကျောင်းဆိုလဲကျောင်းပြတ်အဲ့လိုမျိုးအလုပ်အဲ့လိုမျိုးတွေလုပ်ပြီးတော့တော်ဆက်ပြီးတော့တော်လှန်သွားမှာပါအနာရှင်လုံးဝပြုတ်ကျသွားရဲ့ရအောင်တိုက်ထုတ်မှာ
ကဘာတဝန်းနေရာတိုင်းမှာတိုးတက်လာနေတဲ့ခေတ်ကြီးမှာလက်လက်နဲ့အနိုင်ကျင့်တက်ဖြတ်အာဏာသိမ်းယူတာကိုသူတို့မျိုးဆက်တွေကတော့လက်ခံမှာမဟုတ်ဘူးဆိုတာသိစေချင်တယ်လို့လက်ရှိလှုပ်ရှားမှုမှာရှေ့တန်းကပါဝင်နေပြီးလုံခြုံရေးအရာနာမည်မဖော်လို့တဲ့လူငယ်အမျိုးသမီးတက်ချွာလှုပ်ရှားသူတို့ကပြောပါတယ်
။ညီမတို့ဘာလို့ကမ်ပိန်းတွေလုပ်နေလဲဆိုရင်အဓိကရည်ရွယ်ချက်ကတော့ညီမတို့တွေတွေးရမတော်ဘူးညီမတို့နေ့စဉ်တော်လန်လို့ရတဲ့လောက်တော်လန်နေတယ်။ညီမတို့ကလုံးဝအုပ်ချုပ်လို့မရကြရဘူးဆိုတဲ့အဓိကသူတို့ဒီစစ်တပ်ကောင်တွေကိုညီမတို့ကအတိရောက်စေချင်တဲ့အကြောင်းကိုညီမတို့ကကမ်ပိန်းမျိုးတစ်ခုတစ်ခုလုပ်နေရပါတယ်။ဒီကမ်ပိန်းလုပ်ခြင်းအားဖြင့်လူငယ်တွေစုစည်းမိတယ်။လူကြီးတွေရောလူငယ်တွေရောအကုန်လုံးမှာဒါညီမတို့ရဲ့သူအင်တော်တစ်ခုမရရရနေရလို့ပြောသမီးတစ်ခုနဲ့တော်လန်နေတယ်ဆိုတာကိုသိစေဖို့အတွက်နေ့စဉ်ဒီအတိုင်းမှာအတိပတိတစ်ခုတစ်ခုကိုတော့ညီမတို့ကလုပ်သွားရင်လည်းဒါလူတို့ကိုလည်းအငြင်းနဲ့နှိုးဆော်နေတဲ့ပုံစံမျိုးနဲ့ချက်တန်းနေရတာပေါ့နော
်။ဆရာနာရှင်စန့်ကျင်လှူရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေအများပြားရှေ့ရန်ကနေတက်တက်ကြွကြွပါဝင်နေကြတာပါ။ဒီလိုပါဝင်ရင်းနဲ့ဖန်စီခံစားရတဲ့သူတွေအသက်ပြီးခဲ့ကြတဲ့လူငယ်အမျိုးသမီးတွေလည်းရှိပါတယ်။ဆရာနာရှင်တွေဘက်ကဖိနှိပ်မှုတွေကြိုးပြီးတော့လှုပ်လာရင်လည်းသူတို့ကတော့နောက်ဆုံးမှာမဟုတ်ပဲအာနာရှင်တွေအမြင့်ပြုတ်တဲ့အထိဆက်ပြီးတော့တိုက်ထုတ်သွားမယ်လို့မတ်ယူပါကပြောပါတယ်
။ဘယ်တော့ပဲသူတို့ဖိနှိပ်ချုပ်ချယ်နေပါစေဒီလူမျိုးဘယ်တော့ပဲဖြိုလာဖြိုခွင်းနေပါစေဒီပေါ်တော့ညီမတို့ဘယ်တော့မှကြားရှုံးနေနဲ့စိတ်ဓာတ်ကောလူပိုင်းရောမကြားရှုံးအောင်လူတွေလည်းထပ်မတည်ရအောင်လို့ညီလန်းကြကြနဲ့ပို့ပြီးတော့အောင်မြင်တိုက်ထုတ်တာနိုင်ပါညီမတို့ကရှုံးမှုမရှိဘူးညီမတို့ကရှုံးမှုလုံးဝမတွေးထားပါဘူးညီမတို့ကျင်းပြပါနိုင်ပါပါအဲ့လိုမျိုးစိတ်ငယ်ပဲတွေးပြီးတော့ဆက်ပြီးတော့တော်လှန်သွားကြမယ်လို့ပြောချင်ပါတယ်ဒီတိုင်းကတော့ဒီလိုပဲဖန်ခံမှာတရားမှာတော့ကြောက်ကြတာပဲဒါမဲ့ ဒီအနာရှင်ဆိုတာကြီးပြုတ်သွားမှဖြစ်မယ်ဆိုတဲ့စိတ်နဲ့လူငယ်တွေကတော့တိုက်ထုတ်နေကြတာပဲကြောက်တာတော့ကြောက်တာပေါ့ဒါပေမဲ့ဒီအနာရှင်ပြုတ်သွားခဲ့ရင်တေဝါရဲ့လူတွေကလည်းသူတို့တွေရဲ့အသက်ပေးဝါးရာနဲ့တန်အောင်လို့မအားလို့လည်းဒီပါကြံတဲ့လူတွေကတိုက်ထုတ်ပေးမယ်ဖန်ခံတဲ့လူတွေကလည်းဖန်ခံရရင်တော့မှလို့အတွင်းရနေတော်လှန်တာကြောက်ပင်မဲ့လည်းရအောင်တိုက်ထုတ်ပါမယ်ပေါ့
ဒီလူရှောင်းမှုမှာပါဝင်တဲ့အတွက်ဖန်စီခံရနိုင်တာအသက်အန္တရာယ်ဖြစ်နိုင်တာတွေသိပေမဲ့လို့လည်းနောက်မျိုးဆက်တွေအထိအခုလိုအခြေအနေမျိုးဆက်မကြုံရအောင်ဒီဒီချိန်ထဲမှာပဲအမြင့်ပြတ်တွန်းလှန်သွားမယ်လို့လည်းပြောဆိုကြပါတယ်
။ဒီမှာတော့ရည်တည်ချက်ကတော့အဓိကကတော့ညီမတို့ဒီမိုကရေစီရပြီးတော့တိုးတက်ထွန်းကားတဲ့နိုင်ငံတော်ကြီးဖြစ်ချင်တယ်။ကမ္ဘာအလယ်မှာဒီမိုကရေစီနိုင်ငံတော်ဖြစ်ချင်တယ်။ညီမတို့ညီမနိုင်ငံအချင်းကလူတွေအကုန်လုံးလူငယ်မှုအစဉ်တန်းရှိတဲ့ဘဝကိုနေနေချင်တယ်။ဒီမှာတော့လည်းခြားနိုင်ငံရခြားပေါ့နော်နိုင်ငံလေအချင်းကိုရောက်ဖို့ပါတယ်ဒီနိုင်ငံပေါ့နော်နိုင်ငံကြီးအများကြီးတိုးတက်နေပြီဒီချိန်မှာကျွန်တော်တို့နိုင်ငံကအာဏာသိမ်းခံရတယ်ဆိုတာအရင်ကမှညီမတို့ဟိုပြောရမယ်ဆိုရင်ညီမတို့မျိုးဆက်မှာအာဏာသိမ်းခံရတယ်ဆိုတာကိုညီမတို့လုံးဝအထင်မခံနိုင်ပါဘူးပြီးတော့ဒီအာဏာရှင်ဆိုတာဟာလေနှစ်ပေါင်းများစွာဆိုတာဘယ်တော့မှသူတို့ကညီမပြည်သူလူထုပေါ်မှာစိတ်နာထားခဲ့တာမဟုတ်ဘူးဒါဟာညီမတို့တက်ကလုံးဝဆန်ပြားဖြစ်ဖို့မရှိဘူးအဲ့တော့ဒီလိုစစ်အာဏာရှင်ရဲ့အောက်မှာညီမတို့အမေလေးအလို့မအောင်ဆက်နေနေပါဘူး။ကျွန်တော်တို့အခုချိန်မှာငေါက်ခံလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ညီမနိုင်ငံဟာနောက်နှစ်ပေါင်း90တရာအထိကိုအထိမှာအရင်ကိုတိုးရတဲ့အခြေအနေရောက်ရှိသွားလိမ့်မယ်။အဲ့တော့ညီမတို့မျိုးဆက်ဒီအဓိကဖြစ်တယ်။အဲ့တော့ယောက်ျားမိန်းမရရှိဘူး။ညီမတို့တည်တယ်။ညီမတို့မကြောက်ဘူးလား။မင်းမောထွက်နေတာမကြောက်ဘူးလားဆိုတော့ညီမတို့ကြောက်ပါတယ်။ဘာလို့လဲဆိုတော့မင်းရှိရတဲ့တစ်ချက်လေးဓာတ်ရင်းနဲ့ပြလိုက်လို့ရှိလို့ရှိရင်ညီမတို့ကဘာမှမလုပ်နိုင်ဘူး။အသက်ဆုံးသွားမှာဖြစ်တယ်ကြောင့်ညီမတို့ကြောက်တယ်တို့ရောလေဒီမှာတို့ကြောက်တယ်ဆိုတာဟိုကြော်လွန်ပြီးတော့ကျွန်တော်တို့ကလုံးဆန်ရှိရရောလုံးမရမှာပဲတန်တွန်းလန်ချာရှိရရောအစုံးလီတွန်းလန်တော့ဆိုညီမတို့နောက်ဆုံးဘလောက်ထိစဉ်းစားထားတယ်လို့ဆိုလို့ရှိအခုချိန်မှာအရင်တော့ဆိုညီမတို့အဆင်ဆင်လောက်လာခဲ့တာပေါ့နော်ညီမတို့လမ်းမော်တက်စံနာပြရဲတန်ရုံးကြီးရှိကိုစံနာပြရဲပြီးရခါကျတော့ညီမတို့စားကောင်းနေဝေးလက်ကဲနေဝေးညီမတို့ကိုယ်တိုင်လမ်းမော်ကိုဦးဆောင်ပြီးထွက်တယ်အမျိုးသမီးများတပိတ်ဆိုပြီးတော့ရုပ်တယ်ညီမတို့အာထမင်းအလန်ထူတဲ့တပိတ်တွေညီမတို့လုပ်တယ်ကျွန်တော်တို့တောက်လျှောက်ပြီးအပြင်ထွက်လာကျွန်တော်လုံနိုင်တည်းရဲ့ 100% အကုန်လုံးလုံနိုင်ဖို့ပဲအရင်ကြိုးစားရတာပါလို့လို့ဆိုတော့ကျွန်တော်ဒီမျိုးဆက်မှာဒီစစ်အာဏာရှင်နောက်ဆုံးဖြစ်စီကျွန်တော်ကိုယ့်မျိုးဆက်တပူကိုယ့်ရဲ့နောက်ညီမကြီးအတွက်ကိုအကောင်းဆုံးလုပ်သွားခြင်းနဲ့မျိုးသမီးတစ်ယောက်နဲ့လည်းဒီဖြစ်ညီမကြီးတစ်ယောက်နဲ့လည်းဒီဖြစ်ပေါ့နော်အရင်တော့ကလိုမျိုးအဘွားရုံတော့ပြင်မြောက်ရှင်လို့ပေါ့နော်အဲ့တော့ဒါကညီမရဲ့သုံးချက်ချက်ပါပဲတန်လိုက်ကြပါပဲဟုတ်ကဲ့
စီအနာရှင်စန့်ကြီးလှုပ်ရှားမှုတွေမှာလူငယ်တွေအများပြားရှေ့တန်းကပါဝင်နေတယ်ဆိုပေမဲ့ဒီလှုပ်ရှားမှုဟာလူကြီးလူငယ်မျိုးဆက်ပေါင်းစုံလူမှုအလွှာအကျန်းစားပေါင်းစုံကလူတွေပါဝင်နေထူးခြားတဲ့လှုပ်ရှားမှုကြီးဖြစ်ပြီးဒီလိုမျိုးဆက်အားလုံးအနာရှင်ကြဆုံတဲ့အထိအဆုံးထိဆက်ပြီးတော့ပါဝင်တိုက်ပွဲဝင်သွားစေချင်တယ်လို့လည်းဒီတက်ကြွလှုပ်ရှားတဲ့အမျိုးသမီးတွေကပြောပါတယ်မြန်မာနိုင်ငံမှာအခုဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာနှစ်လကျော်ကြာလာပြီမဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကတော့သွေးအေးမသွားပဲဒီသတင်းဖက်ကြော်လန့်တကြံလှုပ်ရှားမှုအပါအဝင်ဆီအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေတယ်ဆိုတာတင်ပြရင်ဒီသတင်းဖက်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ချစ်မဖြစ်ပြပါရှင်မျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့အသိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပ
ါမြန်မာမျိုးတော်နိုင်မှာကျုံရတဲ့အန္တရာယ်တစ်ခုကနီးလောင်ကျမ်းမှုဖြစ်ပါတယ်လမ်းမတွေပေါ်မှာကားတာယာတွေကိုမီးပုံရှို့တာဘယ်သူရှုံမှမသိပဲဆိုင်ရုံအလုံးယုံတွေလူနေရက်ွက်တွေနီးလောင်ကျွမ်းနေတာနဲ့ရက်ွက်အုတ်ချိုရင်ယုံတွေမိအရှုခန်းနေရတာအပြင်နောက်ဆက်တွဲပောက်ကွဲမှုအန္တရာယ်တွေပါရှိနေတာပါဒီမိလောင်ကျွမ်းမှုတွေနဲ့ပောက်ကွဲမှုရဲ့အန္တရာယ်နဲ့ပတ်သက်ပြီးသဘောဝဝင်းကျင်အင်ဂျင်နီယာဒေါ်အေးဂျီကိုနေ့နဲ့တင်ပြပေးမှာပါသူမိလောင်တဲ့အန္တရာယ်ပေါ့နော်မိရေလောင်တဲ့အန္တရာယ်ဆန္ဒပြတဲ့သူတွေတတိထားတဲ့နာပေါ့နော်အဓိကဘာရှိလဲပြောပြပေးပါ
ပါရရှိတယ်လေဆိုတော့မီးဆိုတာမီးကထွက်လာပြီဆိုရင်ပထမတည့်ရမှာလူဆိုတာလေးရှုနေရတဲ့တော့တော်တော်ပါဖြစ်တယ်အဲ့တော့အစုတ်ထဲမှာမီးခိုးတွေပေါ့ဥမာချက်ခိုးလောက်နေပြည့်သွားရင်လေဒါကလူကတေးနိုင်တာပဲသူသူသဖြင့်ဒါရိုးရိုးဟိုအိမ်မှာမီးလောင်ရင်တော့တချို့ကမီးတကယ်မလောင်ဘူးခန္ဓာကိုယ်သူတို့တေးသွားတာက
มีก็ชูไปแล้วเช่นมีเอ็มยังไม่ทันเห็นเราตีร้อยอ่ะเราลุกสู้ก็โหเตะจีดามบ่บูมีก็เนี่ยปีตัวเองบาลูเลยสูรคณะกูเอาซิเจนโนเลยเราเอาซิเจนเนี่ยมีอะไรเราสูรเช่นตีร้อยอะไรเนาะดิฉันบ้านเนี่ยตีไปส่วนใหญ่กาบมูน้ำใสสิเรามีน้ำเนี่ยคำว่ากาบมูน้ำใสพี่เด็กตัวตัวมีอะไรเปล่าพี่ส่วนเราเนี่ยเราเนี่ยประมาณตีเดียวบ่เนาะเรากาบมูน้ำใสเลยทุกเด็ก กาบมโนไซก็สูรุษีอันนี้ใช่เนี่ยบางรูปเลยตัวอูบีรอตัวเดียวมาตัวต้องเว้นนี่ไรเดี๋ยวเราตัวเองก็เอาซิจิโอมาเตะเราตัวเวเตะเราเราพิบิโอตัวเตะได้เนาะเรากาบมโนไซยังใช่แล้วเจ้าเอ็นี่มาส่วนใหญ่อเมริกามาสูรุษีเนี่ยเอ็นมากาบมโนไซเดียวแต่อันนี้เสร็จแล้วท่าทางเลยเราสนับสนุนเรื่องนี้สูรุษีแล้วมาส่วนใหญ่มีก็ลงในแบบเช่นแต่ไม่ชัวร์เนี่ยเพราะสุดท้ายทั่วเนี่ยเราอันนั้นเป็นเหมือนกันเนี่ยไม่ชัวร์เนี่ย มีเรามีส่วนอย่างมาสุดท้ายเราเนี่ยส่วนเราตายก็ปัจจุบันเราอยู่ในนั้นยีรูมาเราบ้างมาพิจารณาแต่ไม่มีเราเนี่ยคำว่าบาลีน้ำมาบาลีลองจะใช่เลยมาจะช่วยอะไรสุดบางมันพูดได้เนาะแต่มีอ้อจะใช่อะแต่มีอ้อจะก็ตัวพี่เราไม่เล่นเลยไอ้แต่มีอ้อจะมาเล่นลองเล่นดูใช่ไอ้มาสิ่งที่ถั่วละอะไรอะไรเนี่ยตีอะไรก็ว่ามันยังใช่เลยเราคู่มากูช่วยไอ้ยาเนี่ยมันก็ได้อยู่ปีน้ำมาลองจะไอ้ยาเนี่ยใช่เลยเราบางมันพิมาสุดลุ่ยเนี่ย
ဒီလိုထားသေးချာစီးအင်းမှတ်တာလည်းမရှိတော့အဲ့တော့ဘယ်အင်းကပါလေးထားပြီးတော့ဘာဖြစ်မယ်ဆိုလည်းမသိဘူးနောက်တချို့ဆိုလို့ရှိရင်ဥပမာဆိုတော့ဆာဖာကန့်လို့ဟာမျိုးများနော်ဟိုသွားလောင်းနေလောင်းနေအဲ့ရနေပြီးတော့အစိတ်အဝေးရထွက်လာတာပဲအဲ့တော့ကိုရှိုးတဲ့အရာတွေမကဘူးဘေးနားမှာဘာမှရှိမှမသိတဲ့တကြောင်မလို့ကိုကမီးကိုမီးလုံးဖြစ်လို့ရှိရင်အဲ့ဒါမရှိတာကောင်းဆုံးပဲဖြစ်နိုင်ရင်တော့မီ
ဆရာဒီဆန္ဒပြပွဲတွေမှာမီးလောင်တတိထားမှာရအများကြီးပေါ့နော
်ဟုတ်ကဲ့နောက်ပြီးတော့လည်းတစ်ခုရှိရမီးလောင်တာတွေမကတည်ဘူးအိမ်တွေပိုင်းကူးသွားမယ်ဆိုရင်အိမ်ကဝိုင်ယာရှော့ဖြစ်တယ်နောက်နောက်အိမ်တွေကလည်းမီးကဆော့တီရှိနေတယ်တီရှိနေတဲ့ခါကျတော့တအိမ်ကနေတအိမ်ကူးသွားနိုင်တယ်အဲ့နောက်အိမ်တွေမှာဆိုတာလည်းအိမ်နဲ့အိမ်နဲ့စဉ်းစားကြည့်ဓာတ်ဆီဘုံလေးရှိရှိနေမှာပဲသူတို့ကားတွေထည့်ဖို့ဓာတ်ဆီဘုံလို့နော်ဆက်စီစီးသမျှလောင်စာတွေကအများကြီးရှိနေတယ်အဲ့လိုဆိုအကုန်လုံးကပါဖြစ်တယ်တနွေနေ့တစ်စင်ပါအကုန်ပါပြီးတော့ဘယ်အင်းကပါထားမှမသိဘူးဘယ်လိုပေါက်သွားမှမသိဘူးဘာတွေလောင်မှလည်းမသိဘူးနော်ဘာတွေထွက်လာမှလည်းမသိဘူးအကုန်လုံးကရောပြောနေမှာပဲ
အဲ့တော့ဒီချိန်မှာအရန်တတိထားမှာပေါ့နော
်အာမီးကအရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့ဘမပြီးရဲ့အဆောက်အဦမှာဆိုလို့ရှိရင်မီးလောင်ရင်ဆင်းမှုလေကလည်းအပြည့်စုံမရှိဘူးလူတွေကလည်းအောက်ကိုဆင်းလာနိုင်မှလည်းမဟုတ်ဘူးအထက်တည်းကလည်းတိတ်မြင့်နေဆိုတော့အားလုံးကဘယ်လိုဖြစ်သွားလဲဆိုတော့အနည်းဖြစ်ဖို့ကိုလှုပ်ထားတယ်လို့ဖြစ်နေတယ်။အဲတော့မိသားကားရဲ့လည်းလာနိုင်မှလည်းမဟုတ်ဘူး။ဆိုတော့အားလုံးကအကုန်ကတော်တော်လေးကိုမိနဲ့ပတ်သက်ရေးဆိုးရင်ကြဖြစ်နေတယ
်။ပဝန်းကျန်ပျက်စီးတာလည်းမကောက်ဘူး။လူတွေရဲ့ကျန်းမာရေးရောအကုန်လုံးတက်အန်တရာယ်ရှိတာပေါ့နော်
။ဟုတ်ကဲ့နောက်ပြီးတော့လည်းပဝန်းကျန်ပျက်စီးရဲ့ဆိုတာလည်းဘလို့ရှိလဲဆိုလူဒီမိရဲ့အကျိုးတရားမှုကနှစ်မျိုးခွဲလို့ရတယ်။ဥပမာဆိုရင်ကွာအဝေးနဲ့မင်းနဲ့ဘလောက်ကွာဝေးပေါ်တည်ပြီးတော့လေသူ့ရဲ့အကျိုးတရားမှခွဲလို့ရတယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်အချိန်ပိုင်းနဲ့ပေါ့အချိန်တုံတည်းမှာအကုန်လုံးဟိုပြင်းထန်တဲ့နော်အာနိသင်တွေရောက်မှလားနော်ရေးရှိမှဖြစ်မှလားအဲ့လိုလေခွဲလို့ရတယ်ဥပမာဆိုတော့တချို့ဟိုဓာတုပစ္စည်းတွေကနော်ဥပမာဆိုရင်ဟိုက်ဒရိုဂျင်ဆိုင်ယန်နဲ့တို့ဘာလို့ရှိတယ်အဲ့ဒါတွေပဲဆိုလို့ရှိရင်ဒီလိုကိုလောင်ယုံတွေဘာတွေမှာလောင်တာတခြားဟာတွေလောင်ဆိုအဲ့ဒါတွေဆိုရေတို့တည်းမှာထွက်ရင် तू ကအမြင့်တန်းနေထဲမှာအစိတ်ဖြစ်တာရဲ့ချင်းဝင်တော့တာပေါ့နော်အဲ့တော့ရေအချိန်တို့ထဲမှာလူကရှူမိရင်ပြဿနာဖြစ်တယ်ဒါအချိန်နဲ့ပတ်သက်တချို့ကျတော့မီးရဲ့အကွာဝေးပေါ့မီးကဟိုမှာတောင်တကုံမှာဖြစ်တာကမြောက်တုံကလူကတော့မခံဘူးပေါ့နော်ဒါပေမဲ့တောင်တကုံမိမတောင်ကုံနာလူတွေကပဝင်းကျင်ကသူခံရမယ်ထို့အတူပဲဟဲ့လားရန်ကုန်မှာဖြစ်တာမနေ့နေ့မခံရမယ်နဲ့ရပမာပြည်မှာရှိရမြို့တိုင်းမှာဖြစ်နေမယ်ဆိုရင်ဒါတတိုင်းပြည်တုံးကအဲ့ဟာကိုခံရမှာဖြစ်တယ်နော်အဲ့တော့မီးလောင်တဲ့အခါမှာမပြုတော့လူကြီးရဲ့လူကလည်းနောက်တစ်ခုတော့မီးလောင်တဲ့ခါကျရင်ရိုးရိုးလူတွေတည်တာမဟုတ်ဘူးမိသားတဲ့လူတွေတည်တာပဲเนาะအဲ့လိုမျိုးရှိတယ်နောက်ပြီးမီးလောင်မှာသုံးတဲ့ဥမာဆိုရင်ဟိုဓာတုပစ္စည်းကလည်းရှိသေးတယ်ဥမာဆိုတချို့ကဆိုရင်အမြုပ်တင်းနဲ့လုပ်တယ်เนาะတချို့ကအမှုန်နေနဲ့လုပ်တယ်အဲ့ဒါတွေကလည်းနောက်ဆုံးညတော့ရေပြင်ပေါ်မှာရေထဲရောက်တာရေထဲရောက်တယ်ဆိုတော့တချို့ကလည်းမပြီးဘူးအစိမ့်ရှိတဲ့ဟာတွေကရေထဲရောက်သွားရင်လည်းငါးတွေကစားလို့မရတာဖြစ်မယ်တောင်းရေကပြဿနာဖြစ်မယ်အကုန်လုံးကအလုံးဝဆက်ဆက်နေတယ်လေ။နောက်မြေအောက်ရေတွေဝင်သွားရင်လည်းဒီလိုဖြစ်နိုင်တယ်အများကြီးလည်းရှိတယ်လေ
โอเคสรุปดีเยี่ยคเนี่ยมาปนมีหลังบุรุษดูปักกวยมูริเพียงบาลีพิจารณาบาอันเดียสิเลยนั่นเองเปรียบเปรีย
บดีก็เราปักกวยพิจารณาใจเองปักกวยอะไรก็กูเองมาลองซาเรียไปหาริสิเลยเนาะที่ยามเราจะชูมาเลยลองเด็ดเด็ดแก๊สดีไหมเลยสิเลยปนดังเวรีไหมเลยสิเลยชูดังเวรีก็ตัวเยี่ยพี่อ๋อปูนี่เลยกูตัวพี่บีพี่อันเนี่ยเทท่าอะไรเทท่าเลยค่ะจะอะไรเอาตรงเนี่ยค่ะจะอุโมงค์ส่วนใหญ่โปรพีนแก๊สฟูรูบารุส่วนใหญ่แต่แก๊สนั้นมีชีวิตตัวพีอาร์เนี่ยเทท่าเลยสิโรจารีย์ป่าวตัวรู้สิตัวปุ้งเนี่ยสุบิดอาหัวโหมีอะไรมีป่าวตัวหรือเปล่าอะไรส่วนเบียร์ลุยอะไรเจ้าตัวนั้นเพี้ยนเนาะที่ตัวบ้าวตรงเนี่ยตรงเนี่ยมีบุหรี่ไว้สิตัวบ้าวตรงเนี่ยตัวผัวมีเราลุยตัววุ้กเนี่ยสุดตัวเช่นเช่นเราเนี่ยมีอะไรตัวบ้าวกันเนาะอะไรจะรู้สิเนี่ยปุ้งเนี่ยสุดตัวป่าวกวยตัวเลยอะไรสิเนี่ยดูที่เอ็มอาร์ชีดารก็ที่การรอมีบุบเนาะมีบุบมาตรงนี้ฮะเลยปอกเกลือได้สิเน
ี่ยโอ้เป็นอะไรเลยอุปมาเปรียบเทีย
บอุปมาส่วนเนาะแก๊สดาโอรีเนี่ยตรงนั้นมีบุบเนาะแต่ชัวยี่น้องอะไรซาโต้ใส่ในใบมาส่วนนั้นมาหรือนี่เนี่ยถ้าปอกใจเลยสิเลย
โอเคสรุปที่เยี่ยคเนี่ยมาบุบเนาะมีหลังบุรุษลูกปอกเกลือมือเพียงบาลีพิจารณาบาอันนี้สิเลยนั่นเปรียบเทียบ
ดีกว่าอันนี้ก็ปัทมาการมีบ่มีบ่อะไรอันนี้จีพีแล้วไม่มีกูต้องไม่ได้ทุกคนแล้วทุกคนก็บาลเลยติดตัวกูบูดคุกคุเรมาเทท่าไหมส่วนไอ้ยาตันซาโรบารุกะกูป้าถั่วตัวละปนป้าถั่วกูลาบิโรใส่ดาบอ่ะแล้วสุดว่าตาเรียไอ้เขาข้ามมาปนอะไรสิแล้วบิโรเลยโอ้บงนี่มาจ้าตัวบงเงินพี่ตัวนี้พี่ดาบอ่ะทำไมมาดีมาด้วยฮะติดลิลี่ไปมาส่วนหินชัดเด้รูปเป็นปงเราปั่นปัญญาส่วนใหญ่เราเลยตัวปงเงินเราเป่าตัวรู้สิไอ้ยาสารีเราไปรอมีกูรามีเหล่าหน้าผมมีฮับอยู่เลยปงสุเราต้องไม่ยี่เดียร์เราต้องไม่อะไรที่จะเดินเราไปรอข้าวโน่กูรู้ชีรู้นั่นหมดตัวทายาบียาตัวไหนเนี่ยเราตีตัวไหนเนี่ยผม
ต่อมาว่าวันเช่นเจเนียร์ทัวร์เอจีเอพิโอจ้าเจเนเวที่จะเล่นแปดตัวติดปันเลยมีปัญญากันรักกูทีมาเวียนาเลยเปียสิเราจะไปมาเปลี่ยนไปสัญญาอื่น
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA American အတန်းကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးခြင်းပါတယ်။ပြည်တော်စုလက်တော်ကိုစားပြုကော်မတီ CRPH ကအမျိုးသားညီညွတ်ရေးအစိုးရကိုဒီကနေ့ဖွဲ့စည်းလိုက်ပါတယ်စစ်ကောင်စီကနေထိန်းသိမ်းထားတဲ့ဥဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုတမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အဖြစ်နဲ့ဆက်လက်ထားရှိပြီးတော့ဒုတိယတမရအဖြစ်တော့ဒူဝါလာရှိလာနဲ့ပြည်ထောင်စုဝန်ကြီးချုပ်အဖြစ်နဲ့မန်ဝင်းခိုင်တန်းတို့ပါဝင်ပါတယ်နိုင်ငံသားရေးဝန်ကြီးအဖြစ်ကတော့ဒေါ်စင်မာအောင်ကာကွယ်ရေးဝန်ကြီးအဖြစ်ဥယီမွန်တို့ကိုတာဝန်ပေးလိုက်ပါတယ်ဥယီမွန်ဟာမြန်မာနိုင်ငံရေးနဲ့အစိုးရအဆက်ဆက်ရဲ့သမိုင်းမှာတော့ကာကွယ်ရေးဝန်ကြီးဖြစ်နေတာဝန်ပေးခံရတဲ့ပထမဆုံးအယက်သားဖြစ်ပါတယ်။ဒါအပြင်ဒေါခင်မမမျိုးကိုကာကွယ်ရေးဒုတိယဝန်ကြီးဖြစ်နေတာဝန်ပေးတာကြောင့်အယက်သားတွေထဲမှာတော့ပထမဆုံးအမျိုးသမီးဖြစ်ပါတယ်။ Federal ပြည်ထောင်စုရေးရာဝန်ကြီးဌာနလည်းပါဝင်ပြီးတော့ဒေါက်တာလျံမိုးစာခေါင်းကိုဝန်ကြီးအဖြစ်တာဝန်ပေးထားပါတယ်ရှင်။ဒီဖွဲ့စည်းလိုက်တဲ့အဖွဲ့မှာတော့စုစုပေါင်းဝန်ကြီးဌာန12ခုပါဝင်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထူထောင်ဖို့အရေးကြီးတယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့တွေ့ဆုံခဲ့တဲ့မေးမြန်းခဲ့တဲ့ဒီအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစ္စည်းပရေးရာအကြီးတန်းဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့ဒီမိုကရေစီလွန့်ခွေရေးနဲ့အလုံသမားရေးရာဘယူရိုနဲ့ယာယီအကြီးတန်းဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးတို့ကြားသဘောတူခဲ့ကြတယ်လို့အမေရိကန်အာရှပစ္စည်းပိတ်မီဒီယာဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါကတော့အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ CRPH အကြားဆက်သွယ်ဆွေးနွေးမှုကိုပထမဆုံးလူသိရှင်ကြားတရားဝင်ထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာသမိုင်းဝင်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရDMUG ဟာမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်တဲ့အတွက်ဒီလိုမျိုးဖွဲ့စည်းတာကိုကြိုဆိုတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ CACM ကပြောဆိုလိုက်ပါတယ်။ဒီကနေ့ကြာရောက်တဲ့နှစ်တကူတကြံအတက်နေမှာတော့ဆရာနာတိတ်မှုစန့်ကျင်သူတွေကအတန်တိတ်တပိတ်ဝန်းနေချင်းတပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်ရှင်။တောက်ကြညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်မှန်အင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တောရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့မြမနှစ်တကူကာလမှာလိုရာဆန္ဒပြကြပါစေရှင်
This program